Welcome to the Voice of America in Burmese.
मिंगला नन्हे के मार्क में फ्यूरी अमेरिकन तं गानी नथांग संगागुनी सोना नसे गाये चादावरी ने मंडे पे सीसने को अमेरिकन पियांजु म्यूरो वाशिंगटन डीसी गानी डायरेक्ट थोलें पीने वाली लाइनोमीटर तंसे ने किलोहर्स को तंसे दुनिया लाइनोमीटर लीजे किलोहर्स कोले तं दुनिया ने लाइनोमीटर लीजे को किलोहर्स चाउ दुनिया ली दुनिया लोग ने पायू ना सीने मारे में तो राशि आलों शुलं चमी जावा दिख में चनो समोई वा घूमने के ऐसी सीने को टावो यूटेंस से पी मावा
चनो जोजन लावा सी एक है पंजान लेने जाने वो म्यूपियां टुंबुरा वो नेटू फॉर निने लेम खाना म्यूलो प्योचाले जेदरे अमेरिकन डिजाइनर लुम यावी डर तस्सन्या मिदाजुगा प्यांबी दमारे ने सीज़न वे पे प्यांयुरा वो सम्रागा कुंबियल जेदरे निमाबे का फंसी थारे बंगलादेश ने जासंग टप्पो इन प्यानले हुलबियांग पे डर ननाइंग मजाके सुनी वैसी है सुरेत्रे म्यागु माँ इन्हीं ने दूतिंग से माप्चे पार किया
ओके कमाल किया इलुद्रे ने चिन्या पी नासिंग जा में थे माँ सुनो ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်တော်စုလွတ်တော်မှာဆွေးနွေးနေကြမှာတက်မလို့သာကုစလေတူပြောတော်တာပါနောက်ပိုင်းသတင်းပို့ချက်တွေတင်ဆက်တဲ့အချိန်မှာအပြည့်စုံကိုကြားပါလိမ့်မယ်ဒါအပြင်ရွေးကောက်ပွဲစောင့်ကြည့်လည်လာဖို့အတွက်မြန်မာလူငယ်ဖွဲ့စည်းတွေပြင်ဆင်နေကြတဲ့အကြောင်းထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်ရုံးရဲ့ယာယီတာဝန်ခံကထိုင်းမြန်မာနယ်စပ် ကြောင်းသတင်းတော်တွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာမြန်မာအရေးသုံးသပ်ချက်သူယုံကြည်ရစားတဲ့အပတ်စဉ်ကဏ္ဍတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာစတာတွေနားဆင်ရပါမယ်။အခုစဉ်အရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်ဒဇာဂန်တွေလွတ်မြောက်ရေးအတွက်ပြန်ပေးသမားတွေနဲ့ဆေးဆက်ဖို့ဒါမှမဟုတ်ပြန်ပေးငွေပေးပြီးဒဇာဂန်တွေကိုပြန်ရွေးယူဖို့ကြိုးစားတဲ့မိသားစုတွေကိုရာဇဝတ်မှုနဲ့ဆွဲဆိုဖို့ထိန်းချုပ်တော့မှမဟုတ်ဘူးလို့သမ္မတဥပမာကပြောကြားလိုက်ပါတယ်။၆လတာပြန်လည်သုံးသပ်ပြီးအမေရိကန်မူဝါဒကိုပြောင်းလဲဖို့အမိန့်ပေးရင်ပုံမကောင်းအောင်လုပ်ရလိမ့်မယ်လို့မစ္စတာဥပမာကဆိုပါတယ်။ပင်လယ်ရာချမှာဖန်ဆီးခံရတဲ့အမေရိကန်တွေကိုပြန်ရဖို့အတွက်အစိုးရအနေနဲ့စွမ်းအားမျိုးစုံသုံးမယ်လို့လည်းကတိပြုပါတယ်။ဒဇာဂန်တွေပြန်ကတင်ဖို့အတွက်သူတို့ဆွေမျိုးမိသားစုတွေနဲ့သတင်းအချက်အလက်တွေဖလဲတာပုဂ္ဂလိကတွေနဲ့ပူးပေါင်းဆောင်ရွက်တာစတဲ့နည်းတွေကိုပုံမထိထိရောက်ပူးပေါင်းဆောင်ရွက်မယ်လို့လည်းဆိုပါတယ်။အမေရိကန်အနာဘိုင်းရဲ့အနေနဲ့ကတော့ပြန်ပေးသမားတွေနဲ့ဂျာလူတွေနဲ့ဆက်သွယ်မှာဖြစ်ပေမဲ့ရေရှည်ကင်ဆွဲလာခဲ့တဲ့မူဝါဒကိုတော့ပြောင်းလဲပြစ်မှာမဟုတ်ဘူးလို့ဆိုပါရယ်သူတို့အဖွဲ့ဝင်တွေအများဆုံးပြန်ပေးအနေနဲ့ကြုံရတဲ့နယူးယောက်အခြေစိုက်သတင်းတောင်များကာကွယ်ရေးကော်မတီကဒီမူဝါဒအပြောင်းလဲကိုကြိုဆိုလိုက်ပါရယ်အခုလောလောဆယ်မှာအမေရိကန်နိုင်ငံသား30ကျော်ဟာတခြားနိုင်ငံတွေမှာဒဇာဂန်ဖြစ်ဖမ်းဆီးခံရတယ်လို့အင်ဂျီရောကဆိုပါရယ်IS စစ်သွေးကြွတွေကတော့အမေရိကန်နဲ့တခြားအနောက်နိုင်ငံသားတွေကိုမကြခင်နှစ်တွေအတွင်းကောင်းဖြတ်သက်ဖြတ်ခဲ့ပါတယ်
။ Boston Marathon အပြေးပြိုင်ပွဲဘုံဖောက်ခွဲတိုက်ခိုက်ခဲ့သူ Zohar Zarnaev ကို2013ခုနှစ်ကလူ3ဦးသေဆုံးပြီး264ဦးဒဏ်ရာရခဲ့တဲ့သွေးထက်သန်ယိုတိုက်ခိုက်မှုအတွက်တရားဝင်သေတံစီရင်ချက်ချမှတ်လိုက်ပါပြီ။ဒီကရက်လကအဖွဲ့ဝင်12ဦးပါဂျူရီအဖွဲ့ကကန့်ကွက်မဲမရှိထောက်ခံခဲ့တဲ့ဇနာရက်အပေါ်တေတံပေးမှုကိုဗဟုအစိုးရတရားသူကြီးကဗုဒ္ဓဘုနဲ့ကတရားဝင်အခုလိုစီရင်ချက်ချမှတ်လိုက်တာပါစီရင်ချက်မချမီအညာပြည်သူကိုပြောကြားဖို့အခွင့်အရေးရခဲ့တဲ့ဇနာရက်ကဒီတိုက်ခိုက်မှုမှာတေဆုံးခဲ့သူတွေနဲ့အသက်မသေးဘဲကျန်ရှိခဲ့သူတွေကိုတောင်းပန်လိုက်ပါတယ်အမှုစစ်ဆေးစဉ်အတွင်းတောက်လျှောက်ငြိမ်သက်ခဲ့တဲ့အသက်21နှစ်အရွယ်ဇနာရက်ကစီရင်ချက်ချပြီးနောက်ထပ်ပြောကြားဖို့ရှိမရှိတော့မသိရသေးပါဘူးစီရင်ချက်ချတဲ့ကြားနာစစ်ဆေးမှုအတွင်းမှာဘုံပေါက်ခွဲမှုဒဏ်ခံခဲ့ကြရတဲ့သူတွေကဒီတိုက်ခိုက်မှုဟာသူတို့အပေါ်မှာဘလောက်ထိခိုက်မှုတွေရှိခဲ့တယ်လဲဆိုတဲ့အကြောင်းတွေကိုလည်းပြောကြားခဲ့ကြပါဗျ။သတင်းဆက်နှစ်ပတ်အကြာအမှုစစ်ဆေးခဲ့ပြီးတဲ့နောက်ဇနာရက်ကိုအကြမ်းဖက်မှုနဲ့အခြားဆွဲချက်ပေါင်း30ခုနဲ့ပတ်သက်ပြီးပြစ်မှုထင်ရှားတွေ့ရှိခဲ့ပါဗျ။ဒီပြစ်မှုတွေအနက်18ခုဟာတေတံချမှတ်ခံရမယ့်အမှုတွေဖြစ်ပါတယ်ရှင်။
နေတုခေါမြောက်အက်တလက်တိတ်စစ်စာချုပ်အဖွဲ့ကိုစီအခေပုံစံရုရှားနဲ့လက်နက်ပြန်ဆိုင်မှုမျိုးရောက်အောင်တွန်းပို့လို့ရလိမ့်မယ်မဟုတ်ဘူးလို့နေတုထွေထွေအတွင်းမှုကပြောကြလိုက်ပါတယ်။နေတုအနေနဲ့အဖွဲ့ဝင်နိုင်ငံတွေကိုကာကွယ်ဖို့အတွက်စီရင်အားတိုးမြှင့်ပေးရမှာဖြစ်တယ်လို့လည်းဘူဒူးနေကဘရော့ဆယ်မြို့မှာနေတုကာကွယ်ရေးဝန်ကြီးများအစည်းအဝေးမတိုင်ခင်ယန်စတိုဒန်ဘတ်ကသတင်းထုတ်တွေကိုပြောကြားသွားတာပါ။တင့်ကား250ခန်းကိုတခြားလက်နက်ကြီးတွေစစ်ပစ္စည်းတွေနဲ့အတူ နေတိုအဖွဲ့ဝင်အရှေ့ဥရောပ6နိုင်ငံမှာကြိုတင်ချထားမယ်လို့အမေရိကန်ကာကွယ်ဝန်ကြီးအက်ရှ်ကာတာကြီးညာချက်အပြီးစတိုဒန်ဘတ်ကအခုလိုပြောကြားလိုက်တာပါအရှေ့ဥရောပနေတို6နိုင်ငံဖြစ်ကြတဲ့အက်စတိုနီးယားလီသူရေးနီးယားလက်တ်ဗီးယားဘယ်ဂေးရီးယားရူမေးနီးယားနဲ့ပိုလန်နိုင်ငံတို့ကိုအမေရိကန်ကဒီလိုစီရင်အကူအညီပေးမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုကျူးဆွရဲလို့လည်းနေတို့အဖွဲ့အထွေထွေတည်မှုကဆိုပါတယ်
တင်တဲ့ကောင်းဆောင်တွေရဲ့တယ်လီဖုန်းပြောဆိုမှုတွေကိုအမေရိကန်ဘက်ကခိုးနှားထောင်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေကိုဆွေးနွေးဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားနဲ့သူဗုဒ္ဓဘုရင်ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့တဲ့အကြောင်းတင်တဲ့သမ္မတဖရန်ဆွာအော်လန်ကပြောပါတယ်မဟာမိတ်တွေကြားလုံးဝလက်ခံနိုင်စရာမရှိဘူးလို့ယူဆရတဲ့တချို့လှုပ်တဲ့ညီနာတွေကိုရပ်တန့်ဖို့မစ္စတာအိုဘားမားကထပ်မံကတိပေးခဲ့တယ်လို့လည်းတင်တဲ့သမ္မတကပြောပါတယ်2013ခုနှစ်က NSA ခေါ် American မျိုးသားလုံခြုံရေးဌာနကရရှိထားတဲ့စောင့်ကြည့်နိုင်ရေးအာဏာအတိုင်းအတာကို Edward Snowden ကဖော်ထုတ်ခဲ့စဉ်ကလည်းသမ္မတအိုဘားမားကအလားတူကတိမျိုးပေးခဲ့တာပါWikiLeaks website မှာအင်ကာနီကဖော်ပြထားတဲ့စာရွက်စာရမ်းတွေအရ NSA ဟာပြင်သစ်သမ္မတဟောင်းတွေဖြစ်တဲ့ Jack Chirac နဲ့ Nicolai Sarkozy တို့အပေါ်လျှို့ဝှက်ထောက်လန်းခဲ့တယ်လို့2006ခုနှစ်ကနေ2012ခုနှစ်အထိ Mr. Online ပေါ်မှာလည်းအလားတူလှုပ်ဆောင်ခဲ့တယ်လို့သိရပါဗျ။ဗုဒ္ဓဘုရင်ဆော့ဆော့ပိုင်းက American တန်မတ်ကြီး James Hadley ကိုတင်တဲ့နိုင်ငံသားရေးဝန်ကြီးဌာနကဆင့်ခေါ်ခဲ့ပြီးအခုလိုလျှို့ဝှက်နားထောင်ခဲ့တဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတင်တဲ့နိုင်ငံသားရေးဝန်ကြီး Laurent Fabia ကိုရှင်းပြစေခဲ့ပါတယ်ရှင
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Washington မြို့တော်ဗီရီကသတင်းများဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ Bangladesh နိုင်ငံဆောင်တပ်သားကိုပြန်လည်လွှတ်ပြောင်းပေးရင်ပတ်သက်ပြီး Bangladesh မှာမြန်မာနိုင်ငံနဲ့ဒီတရက်နှစ်အတွင်းဆွေးနွေးမယ်လို့ Bangladesh နိုင်ငံဆောင်BGB အကြီးအကဲကဗုဒ္ဓနယသတင်းစာရှင်းလင်းမှမှပြောကြားလိုက်ပါတယ်။ဆွေးနွေးပွဲတက်ရောက်မဲ့ကိုယ်စားလှယ်6ရုပ်တို့ရဲ့နာမည်စာရင်းကိုဗုဒ္ဓနယမင်းက်ကမြန်မာအနာဘာညီစီပေးရလိုက်ပြီလို့ BGB ညွန်ချုပ်ဗိုလ်ချုပ်အဇစ်အမတ်ကပြောကြားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သည့် Daily Star သတင်းစာမှပေါ်ပြပါတယ်။ဘယ်နည်းဆိုတာအတိအကျမပြောပေမဲ့တောက်ကြနေဖြစ်နိုင်ခြင်းရှိတယ်လို့ဆိုပါတယ်။နေကြဆောင်တတနယက်ရာဇက်ကိုပြန်လည်လွှတ်အပ်ဖို့မြန်မာအနာဘာညီကခိုင်မာပြောထားတယ်လို့လည်းဗိုလ်ချုပ်အဇစ်ကဆိုပါတယ်။ဆိုတော့ဘင်္ဂနယက်ရာဇက်ကိုပြန်လည်လွှဲပြောင်းပေးရတဲ့မြန်မာဘက်ကတောင်းဆိုချက်ဖြစ်တဲ့ကပလီပင်လယ်ပြင်အတွင်းမြန်မာရေတပ်ကကယ်တင်လိုက်တဲ့လေစီးပြေဒုက္ခသည်955ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လည်လက်ခံရမယ်ဆိုတဲ့အချက်ကိုလိုက်လျောရမယ်လို့မြန်မာနေကြဆောင်တပ်ကပြောခဲ့တဲ့အကြောင်းဒါပေမဲ့တက်ကနဖ်မြို့နေကြဆောင်တပ်ဖွဲ့အကြီးအကဲဒုတိယဗိုလ်မှူးကြီးအဗ်ဒူဂျာအယ်ဂျာဟစ်ကရာဇက်နဲ့ရွှေပြောင်းနေထိုင်သူဒုက္ခသည်တွေအရေးဟာစီးကြစီဖြစ်တဲ့အကြောင်းအဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံသားဟုတ်မဟုတ်ဆိုတာစစ်ဆေးဖို့အတွက်အချိန်ယူလို့ဆောင်မှဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းမီဒီယာမှရေးသားဖော်ပြကြပါရတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ဘဇာဒေသတက်ကနဖ်မြို့အနီးကနတ်မြစ်ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆောင်တပ်ဖွဲ့တွေအကြားဇွန်လ18ရက်နေ့ကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဆောင်တပ်ဖွဲ့ဝင်နယက်အဗ်ဒူရာဇက်ကိုမြန်မာဘက်ကဖမ်းဆီးထိန်းသိမ်းလိုက်တာလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါရတယ်။
တီယိုအမေရိကန်နှစ်နိုင်ငံမဟာဗျူဟာနဲ့စီးပွားရေးဆွေးနွေးပွဲလူတို့အချင်းချင်းထိတွေ့ဆက်ဆံရေးဆိုင်ရာတရုတ်အထူးကိုယ်စားလှယ်တွေဖြစ်ကြတဲ့တရုတ်ဒုတိယဝန်ကြီးချုပ်နှစ်ဦးနဲ့နိုင်ငံတော်ကောင်စီဝင်တဦးတို့ကိုအမေရိကန်သမ္မတဘရက်အိုဘားမားကဗုဒ္ဓဘုရင်ကတွေ့ဆုံပါတယ်။နှစ်နိုင်ငံသဘောကွဲလွဲမှုတွေကိုကျင်းပစေပြီးဒေသရင်းနဲ့နိုင်ငံတကာစိန်ခေါ်မှုတွေအပေါ်ပုံမလက်တွေပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဒီနှစ်စဉ်ဝင်ကြီးအဆင့်ဆွေးနွေးပွဲဟာအရေးပါတယ်လို့အိုဘားမားကအတိအမှတ်ပြုပြောဆိုပါရယ်ရာသီဥတုနဲ့တန့်စင်စွမ်းအင်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးချက်ထွင်ဖို့နဲ့ဒီဇင်ဘာလမှာပဲရစ်မြို့မှာပြုလုပ်မယ်ရာသီဥတုဆွေးနွေးပွဲပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူခဲ့ကြပါရယ်နှစ်နိုင်ငံဆက်ဆံရေးမှာစီးပွားရေးရဲ့အရေးပါမှုကိုအတိအမှတ်ပြုတဲ့အတိုင်းသမ္မတအိုဘားမားကတရုတ်နိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကြိုးပမ်းအားထုတ်မှုတွေနဲ့စီးပွားရေးပြန်လည်ချိန်ကိုက်မှုနဲ့နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူစာချုပ်ဆွေးနွေးမှုတွေကိုထောက်ခံအားပေးကြောင်းပြောခဲ့ပါရယ်ဆိုက်ဘာကိစ္စနဲ့ပင်လယ်ရေကြောင်းပြဿနာတွေအပေါ်တရုတ်နိုင်ငံရဲ့အပြုအမူနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုတွေကိုသမ္မတကထုတ်ဖော်ပြောဆိုခဲ့ပြီးတင်းမာမှုတွေကိုရှင်းချဖို့တရုတ်အစိုးရကိုလည်းတိုက်တွန်းလိုက်ပါရယ်ရှင်
အီရန်အစိုးရအနေနဲ့နျူကလ িয়ার အခွင့်အရေးကာကွယ်ဖို့လိုအပ်တယ်ဆိုတာကိုအီရန်ဖွဲ့စည်းပုံဥပဒေဆောင်ကြီးအဖွဲ့ကအတည်ပြုလိုက်ပါတယ်။အလုံးအကျုံးဝင်တဲ့နျူကလ িয়ার သဘောတူညီချက်တရားရရှိရတဲ့အတွက်အီရန်နဲ့ကမ္ဘာ့အင်အားကြီး6နိုင်ငံတို့ဆွေးနွေးချိန်နီးကပ်လာချိန်မှာအခုလိုအတည်ပြုလိုက်တာပါ။စစ်ဘက်နေရာတွေနဲ့စစ်ဘက်ပညာရှင်တွေကိုချင်းကပ်ခွင့်တမင်ထားတဲ့ဥပဒေကြောင့်ကိုကိုကဲကောင်စီကဗိုလ်ထုနေမှာအတည်ပြုလိုက်တာဖြစ်တယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြပါတယ်။ဖွဲ့စည်းပုံဆိုင်ရာအဖွဲ့အနေနဲ့ဒီဥပဒေကိုအများစုမဲနဲ့အတည်ပြုခဲ့တာဖြစ်ပြီးဒါဟာအစ္စလာမ်ဥပဒေနဲ့ရောအီရန်ဖွဲ့စည်းပုံနဲ့မှာဆန့်ကျင်ရေးမရှိဘူးလို့ကောင်စီကပြောတယ်လို့လည်းဆိုထားပါရခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကြစံတန်နဲ့မတ်အင်ဂျင်နိုင်တို့ပြောပြသွားကြတာဖြစ်ပါရခင်ဗျာအခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါရမယ်ပြည်တော်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှ436ပုံမှဝယ်ကကြီးနဲ့ပတ်သက်တဲ့လက်တလောပြင်ဆင်တဲ့ပုံမှတွေကိုမနေ့ကဆက်လက်ဆွေးနွေးကြရမှာပုံမှ436နဲ့ပုံမှ59စာလုံးကိုမပြင်ဆင်နိုင်ရင်လာမယ့်ရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးတော့တရားမျှတမှုမရှိနိုင်ဘူးလို့လွှတ်တော်ကိုယ်စားလှယ်တဦးကတင်ပြဆွေးနွေးခဲ့ပါတယ်မြန်မာပြည်ပြုပြင်ပြောင်းလဲရေးအတွက်အရေးကြီးတယ်လို့သတ်မှတ်ထားတဲ့2015ရွေးကောက်ပွဲပေါ်ဖွဲ့စည်းပုံပြင်ဆင်ရေးကဘလောက်အကျိုးသက်ရောက်မှုတွေရှိနိုင်မလဲဆိုတာကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်မှာဆွေးနွေးနေကြရမှာပုံမှန်59ဂါကြီးပုံမှန်59စာလုံးပုံမှန်60ဂတ်ငယ်ပုံမှန်418ခါခွေပုံမှန်436ဂါကြီးစတဲ့ပုံမှန်တွေကိုအဓိကဆွေးနွေးနေကြတာဖြစ်ပါတယ်လက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒီပုံမှားတွေတဲကအချက်တချို့ကိုဖြေလျှော့နိုင်ဖို့တင်ပြဆွေးနွေးနေပြီးအဓိကအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပုံမှားတချို့ကိုပယ်ဖျက်ဖို့တောင်းဆိုနေတယ်လို့ပြည်ခိုင်ဖြိုးပါတီကတင်ပြတဲ့ပြင်ဆင်ချက်တွေဟာလည်းလုံလောက်မှုမရှိကြောင်းဆွေးနွေးတာတွေရှိနေပါတယ်တချိန်တည်းမှာတော့တမရော်တာလွှတ်တော်ကိုယ်စားလှယ်တွေကလုံးဝမပြင်းဖို့ဆွေးနွေးတဲ့အချက်တွေရှိနေတာဖြစ်ပါတယ
်။ကျောင်းသူတမရတော်နိုင်ငံတော်အနေနဲ့နိုင်ငံရေးစနစ်အောင်တခုမှဒီမိုကရေစီစနစ်တို့တွင်ပြောင်းတဲ့ကာလအတွင်းနိုင်ငံတော်ဒီငြိမ်းအေးချမ်းလုံခြုံရေးနဲ့မျိုးသားကျိုးစီးပွားအတွက်ဒီမိုကရေစီလေ့ကျင့်တာမရင်းကျက်သေးတဲ့အချိန်ဒီမိုကရေစီတည်တံ့ခုနဲ့တည်တဲ့အချိန်မှာ1900ဖွဲ့စည်းပုံအခြေခံအမှုတွေအခက်ဆက်နဲ့ပုံမှန်436ကာကြီးနဲ့ခပါဒါကြိုင်လုံးမြောက်ပြင်ဆင်ရန်မသင့်ပဲမူလတိုင်းသာတရှိတဲ့ကြောင့်ဆွေးနွေးတင်ပြဆက်ပါ
ပုံမှန်436နဲ့ပုံမှန်59စာလုံးကိုမပြင်ဆင်ရင်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုမရှိနိုင်ဘူးလို့ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းကဒီကနေ့လွှတ်တော်အတွင်ဆွေးနွေးစဉ်မှာတင်ပြခဲ့ပါတယ်
။436လို့ပုံမှန်မျိုးနဲ့59စာလုံးလို့ပုံမှန်မျိုးတွေကိုလုံလုံလောက်လောက်မပြင်မဲနဲ့တော့2015ခုနှစ်အထွေထွေရွေးကောက်ပွဲကြီးဟာဘယ်လိုမှလွတ်လပ်ပြီးတရားမျှတဖို့ဆိုတာမဖြစ်နိုင်တော့ပါဘူး။ဘာလို့လဲဆိုတော့မပြိုင်ခင်ကတည်းကအသာစီးယူထားတယ်ပြီးတော့ဒီမိုစီကောင်းဆောင်ကိုတမရပြောင်ကြိုတင်ပိတ်ထားတယ်ဒါမျှတာလားဒါလွတ်လပ်လားမင်းနေဖို့တော့မလိုတော့ပါဘူ
းဒီတင်ပြချက်အပေါ်မှာတော့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်ရဲ့အမြင်ကတော့ပေါ့လေအဓိကတော့ပေါ့လေပုံမှန်136ကိုမပြင်ဘူးဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအချက်တည်းဆက်ပြီးဖြစ်နေမယ်ပေါ့လေအဲ့ဒီအခါကျတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲရလဲပဲဟိုအချက်အသေးမှာဆက်ပြီးရှိနေမယ်လို့မြင်တယ်အဲ့တော့ပုံမှ436နဲ့ပုံမှ59ကိုမပြင်လို့2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့တော့ရတိပြပြောဖို့တော့ခက်တယ်လို့ကျွန်တော်ကမြင်တယ်တကယ်တမ်းပြောမယ်ဆိုရင်တော့ပုံမှ436ပြင်ဆင်ရေးကတော့ပို့ပြီးအရေးကြီးတယ်လို့မြင်တယ်ပုံမှ436ကိုပြင်ဆင်ပြီးတော့ရွေးကောက်ပွဲကိုလုပ်နိုင်မယ်ဆိုရင်တော့မြန်မာဒီမိုကရေစီအပြောင်းအလဲအတွက်ပုံမှန်ကောင်းမွန်တဲ့အနာဂတ်ကိုမြင်တွေ့ရမယ်လို့မြင်တယ်ဗ
ျလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဟာရွေးကောက်ပွဲကော်မရှင်အစဉ်အဆက်ရဲ့ဥပဒေနည်းဥပဒေတွေအပေါ်မှာအဓိကမူတည်လိမ့်မယ်လို့ယူဆကြောင်းလည်းဆက်ပြောပါတယ်88မျိုးဆက်ငင်းချိုင်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကဦးမြအေးကတော့လက်ရှိလွှတ်တော်အတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးနေတဲ့အပေါ်မှာအခုလိုတုံ့တက်ပါတယ်
အမှန်တော့ဒီဖွဲ့စည်းပုံကတိုင်းရင်းသားစီလုံးညီညွတ်ရေးတော့ပြည်ရေးငြိမ်းချမ်းရေးအစရှိတဲ့ပေါ်ဆောင်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတိုင်းပြည်တကယ်လိုအပ်နေတဲ့အခြေအနေတွေပေါ်ဆောင်မှုတွေဘယ်လိုမှတုံ့လို့ရတဲ့ဖွဲ့စည်းပုံမဟုတ်ပါဘူး။အဲကျွန်တော်တို့ဒီဘက်ကလည်းပြောနေတာကအမျိုးသားပြန်လဲတည်ထွင်မှုရှေ့ရှုပြီးတော့မှထိတ်ရှည်လက်ရှိတဲ့တစ်ဆင့်ချင်းတစ်ဆင့်ချင်းပြင်မှုပြောနေတာပါ။တစ်ဆင့်ချင်းတစ်ဆင့်ချင်းပြင်မှုပြောနေတဲ့အတိုင်းတာတော့မှဟိုလူရမရောက်နိုင်တဲ့ဖွဲ့စည်းပုံပြင်ဆင်မှုမျိုးကိုတော့ကန့်ကွက်တယ်ဆိုတော့
ကျွန်တော်တို့ကအခြေအနေအရေးအကူအများကြီးပြန်လဲသုံးသပ်မယ်အခြေအနေဖြစ်လာပါလိမ့်မယ်မကောင်းပါဘူးလားတဲ့
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်နိုင်တာမရှိဘူးဆိုရင်တော့လွတ်တော်အပေါ်မှာလူထုကအယုံကြည်ကင်းမဲ့လာမယ်လို့လည်းဦးမြအေးကဆက်ပြောပါတယ
်အဲ့ဒါကတော့လွတ်တော်နိုင်ငံရေးအပေါ်မှာတန်တရားဖြစ်ပေါ်ရာဖြစ်လာမှာပေါ့ဒါဆိုလိုချင်တာကလွတ်တော်ဒီလွတ်တော်အလုပ်ကိုစစ်တပ်ရဲ့ချမှုမှုမရှိဘဲနဲ့လွတ်လွတ်လပ်လပ်လို့ရတဲ့အခြေအနေမရှိဘူးဆိုတာသင်တာမြင်တာရှိရဲ့ထင်ကလေးမြင်ကလေးရှိတဲ့အခြေအနေဖြစ်ပါမှာပေါ့လေဒါကတော့လေနော်ဒါမသိရမဟုတ်ပါဘူးသိပါတယ်ပြောချင်တာကလွတ်တော်လမ်းကြောင်းဟာလူအပ်တဲ့ကိုလှုပ်ချင်တဲ့လောက်ကန်ဆောင်ရွက်ဖို့လမ်းကြောင်းအတွက်ကိုဖြစ်နိုင်ပွဲရာရှိမရှိဆိုတဲ့ဟာကိုပြန်ပြီးသုံးသပ်မယ်အခြေအနေတော့ရောက်သွားမှာပါ
ပြည်တော်စုလွတ်တော်မှာပုံမှန်436ပုံမှန်ကွယ်ကာကြီးနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြင်ဆင်ဖို့အတွက်ဒီလ23ရက်နေ့ကလွတ်တော်ကိုယ်စားလှယ်15ဦးပါဝင်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့18ဦးဆွေးနွေးခဲ့တာဖြစ်ပါတယ်မနက်ဖြန်မှာတော့ပုံမှန်436ခါခွေးနဲ့ပတ်သက်တဲ့ပုံမှန်တွေကိုဆက်လက်ဆွေးနွေးပြီးဆွေးနွေးတာတွေပြီးဆုံးချိန်မှာဥပရေမူကြံတပိုက်ချင်းစီကိုလွတ်တော်ရဲ့အဆုံးဖြတ်ရယူမှာဖြစ်ပါတယ
်လွတ်တော်မှာအဲ့ဒီလိုဖွဲ့စည်းပုံပြင်ဆင်ဖို့အတွက်အခြေအနေဆွေးနွေးနေကြချိန်မှာ2015ရွေးကောက်ပွဲတရားမျှတမှုရှိမရှိလေ့လာစောင့်ကြည့်ဖို့အတွက်နိုင်ငံလုံးဆိုင်ရာလူငယ်ကွန်ရက် NYC အပါအဝင်မြန်မာလူငယ်အဖွဲ့အစည်းတချို့ပြင်ဆင်နေကြပြီဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံတကာနဲ့ပြည်တွင်းကလူစုအခြေပြုအဖွဲ့တွေကိုရွေးကောက်ပွဲစောင့်ကြည့်ဖို့ဖိတ်ခေါ်ထားတဲ့အပေါ်စနစ်တကျလေ့လာနိုင်ဖို့ကြိုတင်ပြင်ဆင်နေကြတာဖြစ်တယ်လို့ NYC ကပြောပါတယ်မတ်အင်ဂျင်နီယာကအကြောင်းစုံတင်ပြပေးပါလိမ့်မယ်
ရွေးကောက်ပွဲစနစ်တကျလေ့လာစောင့်ကြည့်နိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့မြန်မာနဲ့တိုင်းရင်းသားလူငယ်အဖွဲ့အစည်းတွေထဲမှာနိုင်ငံလုံးဆိုင်ရာလူငယ်ကွန်ဂရက် NYC လည်းပါဝင်ပါတယ်ဒီနှစ်ကုန်ပိုင်းလောက်မှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်ဖို့ဘယ်လိုပြင်ဆင်နေသလဲဆိုတာကိုတော့ NYC ရဲ့ညှိနှိုင်းရေးမှူးမတ်တင်စာရွှင်လက်ရီက VOA ကိုအခုလိုရှင်းပြပါတယ်
။ဒီရွေးကောက်ပွဲစောင့်ကြည့်လေလာဖို့အတွက်ဆိုရင်ဒီကျမတို့အဲဒီလူငယ်အဲနေရာစောင့်ကြည့်သူတွေအများကြီးကိုကျမတို့ခေါ်ဆောင်သွားမယ်။အဓိကအယောက်တစ်ထောင်နီးပါးလောက်ကျမတို့တနင်္ဂနွေလုံးကိုစနားထားတယ်။ဆိုတော့အဲ့လူငယ်တွေနဲ့ကျမတို့တနင်္ဂနွေပြီးမယ်။ဆိုတော့တနင်္ဂနွေပြီးတော့တနင်္ဂနွေဆရာတွေနဲ့ကျမတို့ပြန်ညှိရမယ်ပေါ့နော်။တနင်္ဂနွေဆရာတွေကလည်းဒီလူငယ်တဲ့ကျားရီကျမတို့ဒီကဆက်ဆက်သွားမယ်ပြီးရနဲ့အဲ့လူငယ်တွေကတစ်ဆက်အာသူတို့ကသူတို့ရဲ့တိုင်းနဲ့တည်နေတဲ့အတီးတီးမှာအာပြန်ပြီးတော့သူတို့ဒီလိလာဆောင်ကြည့်ဖို့အတွက်ကိုအဲသူတို့ပြန်ပြီးပြင်ဆင်ကြမယ်ပေါ့နော်အဲ့လားပြီးရနဲ့ဒီတိုင်းနဲ့တည်နေတဲ့အတွက်အလုံးပေါင်း15ခုကိုမှန်ထားတယ်ဒီမီဒီယောအဲဒီကအပါဝင်ပေါ့နော်ဆိုတော့အဲ့ဒါမှာအဲကျွန်တော်လူငယ်တွေကတစ်ဆက်သူတို့ရဲ့မဲယုံဒီကလည်းကျွန်တော်ဒီမျိုးတွေမှာရှိတဲ့မဲယုံတွေကတစ်ဆက်အလုံးငယ်ရေအမိနဲ့နောက်ပြီးဒီနောက်တစ်ခုကလူငယ်ဗိုလ်တာတွေပေါ့နော်လူငယ်မဲလာပေးသူတွေကိုကျမတို့စုစည်းနာလုပ်တဲ့ပုံစံမျိုးမျိုးနေမိပြီးသူတို့ရဲ့အမြင်မျိုးနဲ့ကျမတို့ကောက်ယူသွားဖို့ရှိ
တယ်။ NYC ရဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအစီအစဉ်တွေအတွက် American ပြည်ထောင်စုအခြေစိုက် National Democratic Institute NDI ကပံ့ပိုးသွားမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်မဲ့လူငယ်တွေကိုသင်တန်းပေးနိုင်ဖို့တော့အခက်အခဲတချို့ရှိနေတယ်လို့မတ်တင်စာရွှင်လက်ကြီးကဆိုပါတယ
်။အဓိကကအဲဒီလိုမျိုးလှုပ်ဆောင်မှုအတွက်ကိုအဓိကလုပ်တဲ့ခါကျတော့လူငယ်ကွန်ရက်ဒီမှာကအဲများသောအားဖြင့်ကဒီငွေကြေးပိုင်းဆိုင်ရာအရင်းအမြစ်နောက်ဒီလူအင်အားအရင်းအမြစ်ဆိုတော့အဲနောက်ဒီနည်းပညာအရင်းအမြစ်တွေကတော့မှအခက်ခက်ခဲအများကြီးရှိတယ်။ဒီရင်းမြစ်တွေကအားနည်းတဲ့ခါကျတော့ခါကျရင်ငွေကြေးမရှိဘဲနဲ့အာလှုပ်ဆောင်မှုစူးစမ်းရတဲ့အခါမှာစင်နာရှင်ဖွဲ့စည်းတွေကိုထိတ်ဆက်တဲ့ခါကျရင်သူတို့ရဲ့အနေနဲ့သမားတို့ဘက်ကိုပြန်ကူညီပေးနိုင်ဖို့ခက်ခဲရှိတယ်။ဒါဖြစ်လို့လဲဆိုတော့အာသူတို့ရာလဲသူတို့ project နဲ့သူတို့အဲစတိုင်းလှုပ်ဆောင်နေရအများကြီးဖြစ်နေတဲ့ခါကျတော့ပြင်ပဒီဘက်ဟိုအခြားသောဟိုစိတ်ပါဝင်စားပြီးတော့မှတင်တန်းတစ်ခုလိုချင်နေဆိုတာမျိုးတောင်းဆိုလာတယ်ပေါ့။သူတို့ကတော့တင်တန်းစတိုင်းလှုပ်ချင်မှလုပ်နိုင်လိမ့်မယ်။ဒါပေမဲ့ဒီအစိုးရဘက်ကတင်တန်းမဲလို့ချင်တယ်။တင်တန်းလေးကိုပဲအရင်လို့ချင်တယ်ဆိုတာမျိုးတောင်းဆိုတဲ့ခါကျရင်သူတို့ဘက်ကဖောက်ပြီးတော့သူတို့ရဲ့ project ကလှုပ်ဆောင်နေရခဏရက်ပြီးတဲ့ခါမှာဒီဘက်ကိုကူညီပေးနိုင်ဖို့အားနေတယ်မျိုးကျွန်မတွေ့ရတယ်ပေါ့နော်။ဒါကတော့ဒီလူငယ်ဖွဲ့အင်းကြီးနဲ့အဓိကကြုံရလိမ့်မယ်လို့ထင်ပါတယ်။
လက်ရှိမဲစီးရင်မှားရွေးမှုတွေနိုင်ငံအနှံ့ဖြစ်ပေါ်နေတယ်လို့ပြည်တွင်းသတင်းမီဒီယာတွေကအကြေတွင်ထောက်ပြနေကြပါတယ်။ဒီအမှားရွေးတွေကြောင့်ရွေးကောက်ပွဲမှာမဲအရေးအတွက်အပါအဝင်အခြားမတမာမှုတွေဖြစ်ပေါ်လာမယ့်အနေအထားတွေရှိလာမှာကိုအထူးပဲစိုးရိမ်မကင်းဖြစ်မိတယ်လို့မတ်တင်စာရွှင်လက်ကြီးကပြောပါတယ
်။အခုဆိုရင်တော့ဒီကြောင့်ရန်ကုန်မှာတောင်ဒီမြို့နယ်တော်တော်များများမဆုံးပြီပေါ့နော်မြို့နယ်တချို့ထွက်လာရဲဆိုတော့အဲ့ပုံမှာအလုံးသိကြတဲ့အချိန်မှာမဲဆင်းနေရ80ရာခိုင်နှုန်းတော့ဒီပါမှားနေတယ်ဆိုတော့ကျန်တဲ့နေဒီမှာလည်းမှားတယ်ပေါ့နော်မှားရတာတော့ရှိမှာပဲဒါပေမဲ့မှားတဲ့အရေးအတွက်များနေတာကဟိုမိကုန်းထုတ်စရာဖြစ်နေရဲပြီးတော့စိုးရိမ်မှုတွေလည်းအရန်ဟိုကျမတို့မှာဖြစ်ပေါ်နေရဲပေါ့ဘာလို့လဲဆိုတော့ဒီမဲဆင်းတော့မှားတယ်စိတ်မဲဆင်းရေအတွက်ဒါမဲဆင်းကျုပ်စုတာတွေကျမတို့ နောက်ပိုင်းနေအများကြီးပြဿနာတက်လာနိုင်တယ်လို့လည်းယူဆရတယ်။နောက်တစ်ခုကဒီမဲဆင်းဝင်ကြည့်လို့ရတဲ့ဒီ website ပေါ့နော်။အဲ website မှာလည်းကျွန်တော်ဝင်ကြည့်တဲ့အခါမှာဒီလူပြည်နာပိုင်းဆိုင်ရာအခက်အခဲအများကြီးကျင်းလာတယ်ပေါ့။နောက်တစ်ခုကဒီအခြားနိုင်ငံသားမှရှိနေဒီပိုင်းရောက်နေတဲ့အဲ့ဒီမှာတော်တော်များများလေသူတို့ရဲ့ဒီကြိုတင်မဲဆင်းလုပ်ဖို့အတွက်ကိုခက်ခဲတော်တော်များများရှိနေတော့သူတို့ရဲ့စိုးရိမ်မှုတွေကမြင့်တက်နေအောင်တွေ့ရတယ်
။ရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်ထားတဲ့အတွက် NYC အနေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့လည်းမတ်တင်စာရွှင်လက်ရီကပြောပါရယ်။မြန်မာလူငယ် Forum YMF ရဲ့အလို့အဖွဲ့အနေနဲ့နိုင်ငံလုံးဆိုင်ရာလူငယ်ကွန်ဂရက် NYC ကို2013ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပါရယ်ရှင်
။မတ်အင်ဂျင်နိုင်မှာအခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကအခြေအနေတစ်ခုကိုပြောပါမယ်။ထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ယာယီတာဝန်ခံပက်ထရစ်မာဖီကဇွန်လ24ရက်နေ့မှာထိုင်းမြန်မာနယ်စပ်မေလဒုက္ခသည်စခန်းကိုတွားပြီးတော့ဒုက္ခသည်တွေရဲ့အခြေအနေတွေကိုမေးမြန်းခဲ့တယ်လို့မဲဆောက်မြို့မှာရှိတဲ့မက်တော်ဆေးကန်းနဲ့နိုင်ငံရေးအကျဉ်းသားတွေကကူညီဆောင်ရှောက်ရေးရုံးကိုတွားရောက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေပြီးတော့ရွေးကောက်ပွဲမှာတရားမျှတမှုရှိပါမလားစားတဲ့အခြေအနေတွေမေးမြန်းစုံစမ်းတွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကနေမအေးမှတရင်ပြပူထားတာကိုနားဆင်ပါခင်
။ထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံအထူးတာဝန်ခံမစ္စတာပက်ထရစ်မာဖီဟာထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာခဲ့ပြီးမြန်မာနိုင်ငံကဒုက္ခသည်တွေရဲ့အခြေအနေတွေ၊ရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့အခြေအနေတွေ၊မြန်မာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေနဲ့မြန်မာနိုင်ငံမှာမကြာခင်ကျင်းပတော့မယ့်ရွေးကောက်ပွဲအခြေအနေတွေကိုလေ့လာသွားခဲ့ပါတယ်။မနေ့ပိုင်းမှာတော့ထိုင်းမြန်မာနယ်စပ်ကလူဦးရေ4000ကျော်ရှိတဲ့မဲလကရင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေရဲ့အခြေအနေတွေကိုလေ့လာခဲ့တယ်လို့နေ့လယ်ပိုင်းမှာတော့မဲတော်ဆေးကန်းကိုတွားရောက်လေ့လာခဲ့ပါတယ်။ဒီနောက်မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာပါ။ထိုင်းမြန်မာနယ်စပ်အခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ရဲ့အတွင်းရေးမှူးကိုတိတ်နိုင်ကတော့မစ္စတာပက်ထရစ်မာဖီကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေနဲ့မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအခြေအနေတွေကိုမေးမြန်းသွားခဲ့တယ်လို့ဆိုပါတယ်
။ဟိုနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေလက်ရှိဆန်းစစ်ခံရတဲ့တောင်းတလေးရဲ့အခြေအနေနဲ့ဒီနိုင်ငံရေးလက်ကျန်နိုင်ငံရေးကျင်းသာစီစဉ်ရေးကော်မတီပေါ့အခုနောက်ဆုံးအခြေအနေလေးကိုဟိုသူတို့မေးမြန်းတယ်ကျွန်တော်တို့လည်းဟိုရှိနေတဲ့အခြေအနေကိုကျွန်တော်ပြောပြတယ်နောက်တစ်ခါကျတော့ဒီကိစ္စရေးပေါ့ပွဲဟိုလိကလာတဲ့ခါကျတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေပေါ့အဲ့တော့ဘယ်လောက်တရားမျှတမှုရှိနိုင်လဲမရှိနိုင်ဘူးလဲဆိုတဲ့ကိစ္စအဲ့ဒါလေးကိုကျွန်တော်တို့ဆွေးနွေးကြည့်တယ်ဥပမာအခုလောလောဆယ်မဲဆင်းရေးလေးဘုံစည်းတွေပေါ့ဒီငယ်မဲထက်နိုင်တဲ့လူတွေရဲ့စည်းပြည့်စုံတဲ့အခါမှာနေရာတော်တော်များများမှာစည်းရင်းတွေကအဓိကထွက်မလာဘူးဆိုတဲ့စစ်တမ်းမျိုးလေးဒီရုပ်ကွယ်လုပ်ဖို့အတွက်အချိန်ကာလမှာဒီတကောက်စင်းကောက်ဖို့အတွက်အစိုးရအနေနဲ့ဒေချာလုပ်ရလို့ပြောတယ်နောက်တစ်ခါနိုင်ငံတကာလည်းဒီအများကြီးရထားတယ်ဆိုတော့အဲ့ဒီအခြေအနေလေးမှာအခုလိုမျိုးဟိုအရင်90ခုရင်အချိန်တည်းတော့ဆိုးနေကြတယ်ပေါ့အခုအမှားကြီးနေတာအဲ့ဒီအချိန်လေးကဟိုတေယုတ်သွားရောဟုတ်ရဲ့လားပေါ့ဆိုတော့ဒီကိစ္စမျိုးတွေကျွန်တော်တို့ဆွေးနွေးဖြစ်ပါတယ
်မစ္စတာပက်ထရစ်မာဖီဟာအမေရိကန်နိုင်ငံသားဝန်ကြီးဌာနမှာအရှိတောင်အာချဆိုင်ရာညွှန်ကြားရေးမှူးတာဝန်ယူခဲ့စဉ်တုန်းကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောဆိုလေးရှိပါတယ်အခုအခါမှာလည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေနဲ့ရွှေ့ပြောင်းလို့သမားတွေရဲ့အခြေအနေတွေဒုက္ခသည်တွေရဲ့အခြေအနေတွေကိုလာရောက်လေ့လာခဲ့တာဖြစ်ပါတယ်ရှင်
ရရှိမြတ်မြ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်အစည်းအဝေးကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီကြိုတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်အစည်းအဝေးအမှန်မဟုတ်တာတွေအတော်လေးတွေးကြရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်အစည်းအဝေးတွေဘလောက်ထိတိကျမှန်ကန်မှုရှိပါလဲစင်မာတွေ့လို့ရှိရင်ဘလို့အကြောင်းကြားနိုင်ပါသလဲဒီလာမယ့်စနေညပိုင်းဒဲအလီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမှန်လူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့ဓာတ်ရဲ့ခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ဒီမိကုန်းမိမှန်လူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်လူတွေတော်ရှင်တွေကိုကြိုတင်ပါတယ်။
စ နေညတရရဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါဆိုပြီးတော့ထပ်မံပြီးတိုက်လွန်းလိုက်ပါတယ်ခင်ဗျာ VOA American တန်ကဂျာတာပရိနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ Data Ring Ring လောက်တဲ့ပုတ်ကိုနားဆင်ရပါမယ်ထိုင်းနိုင်ငံဒီမိုကရေစီစနစ်စတင်ဖော်ဆောင်တဲ့နှစ်ပတ်လည်ပွဲကိုအခြေပြုပြီးတော့ထိုင်းဒီမိုကရေစီရေးလှုပ်ရှားသူတွေကပြီးခဲ့တဲ့နှစ်ကသွေးထွက်တန်ရုံမှုမရှိဘဲအာဏာသိမ်းခဲ့တဲ့လက်ရှိအာဏာရစစ်ဆိုးကြကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့လက်ရှိအုပ်ချုပ်သူတွေဟာသူတို့ပေါ်မှာဝေဖန်တာတွေကိုတီးခံနိုင်မှုတိတ်မရှိပါဘူး။ VOA သတင်းတောက် Ron Corbin ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံရဲ့လှုပ်ရှားသူတွေနဲ့ကြပြဆရာတွေပါဝင်တဲ့အုပ်စုငယ်ဟာဗိုလ်ဟုနေ့မနေ့အစောပိုင်းကဘန်ကောက်မြို့အလယ်မှာစုဝေးခဲ့ကြပြီးလွန်ခဲ့တဲ့83နှစ်တုန်းကထိုင်းနိုင်ငံရဲ့နောက်ဆုံးတပ်ဦးစံပိုင်ဘီးရင်စနစ်ကိုအဆုံးသတ်စေခဲ့တဲ့အထိမ်းအမှတ်နဲ့ဆောက်လုပ်ထားတဲ့ကြောက်တိုင်မှာပန်းတွေလာရောက်ချထားခဲ့ပါတယ်။ဘရူဟုနေကလူတွေစုဝေးနေတာကိုစောက်ကြည့်နေတဲ့ရဲတွေဟာဝင်ရောက်ဆော့ဖြစ်ခြင်းမပြုဘူးလို့တင်းတင်းတွေမှာဖော်ပြထားပါတယ်။အခုလိုအထိမ်းအမှန်ဖြစ်လှုပ်ရှားမှုတွေအပေါ်အစိုးရရဲ့တုတ်ပြန်ပုံကတော့ပြီးခဲ့တဲ့မေလကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့ရွေးကောက်ပွဲအသစ်တွေလုပ်ပေးမယ်လို့ကတိပေးပြီးအာဏာသိမ်းခဲ့တဲ့တနည်းပြည့်နှစ်ပတ်လည်နေ့မှာစစ်တပ်ကစုဝေးဆန္ဒပြနေတဲ့ကြောင်းသားတွေကိုအင်အားသုံးနေနှင်းခဲ့တာနဲ့ကြွာချနေပါတယ်။စစ်ဆိုးရကလွတ်လပ်စွာပြောဆိုနိုင်ွယ်ယော်နယ်လာနေတယ်လို့အရင်ရောက်တွေးလာတဲ့အချိန်မှာပဲငိမ့်ချန်းစွာဆန္ဒပြခဲ့ကြတဲ့နိုင်ငံရေးလှုပ်ရှားသူ40အထိကိုဖမ်းဆီးသွားခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းခွန်ခင်တက္ကသိုလ်ကဒေါင်တင်နိုင်ငံရေးလှုပ်ရှားသူအဖွဲ့အပါအဝင်ကျောင်းသားတွေအပေါ်ဆစ်ဆိုးရရဲ့ကင်တွင်ဖြည့်ရှင်းမှုတွေကို American ခြေဆိုင် Human Rights Watch ခေါ်လူခွင့်ရေးစောက်ကြည့်ရေးအဖွဲ့ကဝေဖန်ရှုတ်ချလိုက်ပါတယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးအများပြည်သူအခြေတင်ဆွေးနွေးတာတွေကိုဆစ်ဆိုးရကဖိနှိပ်ချုပ်ချနေတယ်လို့လန်ဒန်ရှိထိုင်းနိုင်ငံရေးသိပ္ပံပညာရှင်တီပိုဖက်ဒီဝန်နီက VOA ကိုအခုလိုပြောပါတယ
် But if you look at what is happening now we are not allowed to say what we think especially one of the things
အခုဖြစ်ပျက်နေတာတွေကိုကြည့်လိုက်ရင်ကျွန်တော်တို့ပြောချင်တာတွေပြောလို့မရဘူးဆိုတာတွေ့ရပါလိမ့်မယ်ဒီကိစ္စဟာကျွန်တော်အထူးစိုးရိမ်နေတာတွေကတခုပါပဲဘာဖြစ်လို့လဲဆိုတော့ဒီကိစ္စဟာဖွဲ့စည်းပုံအခြေခံဥပဒေအကြောင်းဖြစ်နေလို့ပါကျွန်တော်တို့ဟာဒီဖွဲ့စည်းပုံအခြေခံဥပဒေကိုသဘောမကျဘူးလို့ပြောချင်နေလဲဘာဆိုဘာမှလွတ်လွတ်လပ်လပ်ပြောလို့မရပါဘူးတောက်တင်အဖွဲ့ကိစ္စကိုကြည့်မယ်ဆိုရင်လဲចောင်းသားတွေလုံလုံကျွန်ကျွန်လောက်တာမရှိပါဘူးသူတို့ဟာလုတ်ပိုင်ခွင့်ရှိတာတွေကိုလုတ်ခဲ့တာ
ပါအစိုးရအနေနဲ့2012ခုနှစ်အစောပိုင်းမှာပြုလုပ်မယ်လို့မျှော်လင့်ရတဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးဘယ်တော့ဆုံးဖြတ်ချက်ချမလဲလို့မေးခွန်းထုတ်နေတာတွေနဲ့နိုင်ငံတွင်းသတင်းမီဒီယာတွေကိုဝန်ကြီးချုပ်ပရာယုချန်အိုချာကပုံမှန်ဝေဖန်လိမ့်ရှိပါတယ်အစိုးရချပြထားတဲ့ပြုပြင်ပြောင်းလဲရေးလမ်းပြမြေပုံထဲမှာဖော်ပြထားတဲ့ဒီမိုကရေစီကိုရရှိဖို့အတွက်ပြည်သူတွေရဲ့ငြိမ်းချမ်းစွာစုဝေးဆန္ဒပြခွက်ကိုဆစ်ဆိုးရအနေနဲ့လေးစားသင့်တယ်လို့ Forum Asia အဖွဲ့လိုလူခွင့်ရေးလှုပ်ရှားသူအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။ဝန်ကြီးချုပ်ပရာယုဟာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့နိုင်ငံအရှိရေးအတွက်အစီအစဉ်တွေကိုတောက်ကြနေတိုင်းအစီရင်ခံလိမ့်ရှိပါတယ်။လွန်လပ်စွာပြောဆိုနိုင်ခွင့်ကိုအစိုးရချက်ပြထားတဲ့လမ်းပြမြေပုံတွေထဲကအစိပ်ပိုင်းတစ်ခုအနေနဲ့အစိုးရကလေးစားသင့်တယ်လို့ Forum Asia အဖွဲ့ရဲ့အရှိအာရှဆိုင်ရာအစီအစဉ်မူ PIM City Patchnam Rob ကပြောပါတယ
်။ That they really want to build genuine democracy in Thailand based on the road map or what
သူတို့ပြောနေတဲ့လမ်းပြမြေပုံကိုအခြေခံပြီးတော့ထိုင်းနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီတည်ဆောက်ခြင်းနဲ့ဆိုရင်သူတို့အနေနဲ့မတူကွဲပြားတဲ့ထင်မြင်ချက်တွေနဲ့ခံစားမှုတွေကိုလက်ခံနားထောင်ရပါမယ်သူတို့တောက်ကြနေတိုင်းမိကွင်းချွေးနေတာတွေကိုတကယ်ယုံကြည်တဲ့ဆိုရင်မတူကွဲပြားတဲ့ခံစားချက်တွေထင်မြင်ချက်တွေကိုနားထောင်ရမယ်လေးစားရမယ်အခုသူတို့လုပ်နေတာကဖိနှိပ်နေတာတွေဖြစ်နေတယ်။ဒါကနိုင်ငံရင်ကြားစီမပြောပါနဲ့သူတို့ဝါဒဖြန့်တာတွေကဒီမိုကရေစီစနစ်တည်ဆောက်ရေးအတွက်တောင်အကူအညီထောက်ပံ့ဖြစ်မှာမဟုတ်ပါဘူး
။ကျောင်းသားလှုပ်ရှားမှုတွေအချိန်မြင့်လာပြီးလမ်းထွက်ဆန္ဒပြမှုတွေဖြစ်လာမှာကိုအစိုးရကစိုးရိမ်နေတယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တာဟာစစ်တပ်ရဲ့ဆက်လက်အာဏာချုပ်ကိုင်နိုင်စွမ်းနဲ့ပြုပြင်ပြောင်းလဲရေးတွေကိုကြီးကျက်လှုပ်ဆောင်နိုင်စွမ်းတို့ကိုယွန်နဲလာစေတယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတောသားရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတော်ရင်းနေ့နံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240 49တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချခြင်းနဲ့အတူ
ဝေဖန်ရစ်တက်တက်မလုံးနဲ့နောက်ကျောင်းပြန်တဲ့အခါမျိုးလို့မလုပ်ပါနဲ့နောက်ကျောင်းပြန်တဲ့ဟာဒီတိုင်းပြည်တိုးတက်ရေမဟုတ်ဘူးเนาะနောက်ကျောင်းပြန်တာ
ဒါကတော့အပတ်စဉ်မြမအရေးသုံးသက်ချက်အစီအစဉ်ကိုပြန်လည်တင်ဆက်တဲ့နေရာမှာနားဆင်ကြဖို့ရှိပါရခင်ဗျာဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုတင်ဆက်ပေးကြပါတယ်သွားရစီမြတ်ခင်ဗျာဥစွာပထမတင်ပြကြတာကတော့ကနေဒါရိုက်တာသတင်းဌာနရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားတဲ့ဆောင်းပါးတစ်ပုဒ်ဖြစ်ပါတယ်နင်းရနာဇော်နဲ့မာတင်ဖက်တီတို့ရေးသားထားတာပါမြန်မာစစ်တပ်ဟာနိုင်ငံရေးအာဏာကိုဆက်လက်တွယ်ဖက်နေဖို့အတွက်သူတို့ရဲ့ဆန္ဒသဘောထားကိုဖော်ပြလာတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်ရာစုနှစ်တစ်ပတ်လောက်တိုင်းပြည်ကိုအုပ်ချုပ်ခဲ့ပြီး2011ခုနှစ်မှာအာဏာကိုမစွန့်ခင်စစ်ကောင်းဆောင်တွေကစစ်တပ်ကိုနိုင်ငံရေးအာဏာအသာစီးပေးပြီးတော့ရေးဆွဲထားခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေကြစဉ်မှာယူနီဖောင်းဝတ်စစ်တပ်ကိုယ်စားလှယ်လွှတ်တော်မှတယောက်ကစစ်တပ်ရဲ့သဘောထားကိုလှည့်လှည့်လဲလဲထုတ်ဖော်ပြသသွားခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံဟာအခုချိန်မှာဒီမိုကရေစီအသွင်ကူးပြောင်းနေတဲ့အခြေအနေမှာရှိသေးပြီးတည်ငြိမ်မှုနဲ့ပြန်လည်ရင်ကြားစေရေးဟာအခုချိန်မှာလွန်စွာအရေးပါတဲ့အကြောင်းဒီမိုကရေစီအလေးအကျင့်တွေမရင်ကျက်သေးတာကြောင့်အခြေခံဥပဒေကိုပြောင်းဖို့အချိန်မတန်သေးဘူးလို့လွှတ်တော်မှဗိုလ်မှူးချုပ်တင်ဆန်းနိုင်ကပြောသွားတယ်လို့ဆိုပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကိုရွေးကောက်ခံစရာမလိုပဲလွှတ်တော်တွင်မှအမတ်၄ပုံတပုံနေရာပေးထားပြီးဒါဟာအရေးပါတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုဆုံးဖြတ်ချက်ချတဲ့အခါမှာဗီတိုအာဏာသုံးနိုင်အောင်ခွင့်ပြုထားတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဗိုလ်မှူးချုပ်တင်ဆန်းနိုင်ဟာစစ်တပ်ကနေသူတို့စစ်ကြေးရွေးချယ်ထားတဲ့ဥပဒေပြုလွှတ်တော်အမတ်166ယောက်ထဲကတယောက်ဖြစ်ပါတယ်။စစ်တပ်ကအမတ်နေရာ25ရာခိုင်နှုန်းယူထားပြီး85ရာခိုင်နှုန်းအထက်သဘောတူညီမှုရမှဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လို့ရမယ်ဆိုတဲ့အချက်ကိုပြင်ပြီးတော့80ရာခိုင်နှုန်းသဘောတူညီရင်ပြင်ဆင်ခွင့်ပြုဖို့ဆိုတဲ့အချက်တွေအတွက်လွှတ်တော်တွင်မှဆွေးနွေးညှင်းခုံနေကြတာဖြစ်ပါတယ်စစ်တပ်ဘက်ကသဘောတူညီမှုမပြတ်တာကြောင့်ရွေးကောက်ပွဲကာလမတန်ခင်အထိဒီကိစ္စဟာဖြစ်လာနိုင်ချေအလားအလာမျှော်လင့်ချက်နည်းတယ်လို့ဆိုပါတယ်နိုင်ငံတော်ကာကွယ်ရေးနဲ့တန်းပြီကလိုအပ်နေတဲ့အချိန်မှာအစဉ်အသင့်ဖြစ်နေဖို့အတွက်တက်မလို့ဟာအုတ်ချုပ်ရေးနဲ့ဥပဒေပြုရေးကဏ္ဍတွေမှာဆက်ပြီးတော့ရှိနေဖို့လိုအပ်တယ်လို့စစ်တပ်ကိုယ်စားလှယ်တဦးဖြစ်တဲ့တင်ဆိုးကပြောသွားတဲ့အကြောင်းလဲရေးသားထားပါတယ်။အတိုက်ခံဥပဒေပြုလွှတ်တော်အမတ်တွေကလည်းနိုဘယ်ငြိမ်းချမ်းဆုရှင်ဒေါအောင်ဆန်းစုကြည်နှင့်ဗိုလ်ချုပ်ကြီးတွေအနေနဲ့ဒီမိုကရေစီကိုပြန်ပေးဆွဲတယ်လို့မျိုးကြိုင်ထားမှစိုးရိမ်နေကြတယ်လို့ဆိုပါတယ်။စစ်တပ်ရဲ့စီးပွားရေးနိုင်ငံရေးအကျိုးစီးပွားတွေကိုအခြေခံဥပဒေကိုအကာအကွယ်ယူထားတယ်လို့အမြင်ရှိကြပြီးဒါကိုပြောင်းလဲပစ်ဖို့ကြိုးစားနေကြတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ။
မြန်မာပြည်မှာငွေသားဝယ်ပဲလက်ခံတယ်အစ်စ်ကလည်းဖြည့်ရအောင်မယ်ဆိုတဲ့ခေါင်းစဉ်နဲ့ Thomas Fuller ရေးသားထားတာကို The New York Times ကထုတ်တင်ပြလိုပါတယ်အာနာရှင်စနစ်ရဲ့အလေးအကျင့်တချို့ပြက်ပြဲသွားပြီဆိုပေမဲ့မြန်မာတွေဟာဒေါ်လာငွေဆက်ကူအစ်စ်ကြွချုပ်ကိုမှတန်တန်ဆွဲဖြစ်နေကြဆဲပါမြန်မာငွေလဲလှယ်ရေးကောင်တာဝန်ထမ်းတွေဟာစိန်အယောင်ဝေသမားတွေလိုပဲအစိမ့်ရွက်တွေကိုအပြစ်အနာအဆာရှာတာကိုတွေ့နေရပါတယ်တွန့်နေရင်ချေရပိုင်းရင်နွမ်းနေရယ်ဆိုရင်လုံးဝလက်မခံကြတော့ပါဘူးcredit card တွေလည်းစသုံးတာသိမကြသေးတော့ငွေသားပဲအဓိကဖြစ်နေပါတယ်ဇီစာကြောင့်တဲ့ဘန်စီးရီတွေကလည်းအသေးဆက်ဆက်ကိုမှလက်ခံကြလေတော့နည်းနည်းဟောင်းနှွမ်းတဲ့ဒေါ်လာတွေမြန်မာဘန်စနစ်ထက်ကိုရောက်မလာနိုင်တော့ပါဘူးဘာကြောင့်ဒီအစ်စ်ကြိုက်ရောကစတင်ခဲ့လေသလဲအခုထိဘာကြောင့်ဖြစ်နေရသလဲဆိုတာကိုဘယ်သူမှရှင်းမပြနိုင်ကြပါဘူးနှစ်ပေါင်းများစွာတကားပိတ်ခံခဲ့ရတဲ့အတွက်လို့တချို့ကဆိုကြပါရဲ့တကားဖွင့်လှစ်လိုက်ပြီးနိုင်ငံတကာငွေကြေးအဆိုင်ဝန်းကိုတကယ်ဝင်ရင်လည်းဆိုရင်ဒေါ်လာအစ်စ်ကိုသာလူချင်းနေလို့မရတော့ပါဘူးတချို့မှောင်ခိုကုန်သည်တွေဟာခက်နွမ်းနွမ်းဒေါ်လာတွေကိုဈေးနှင်ွယ်ပြီးထိုင်းတို့လိုအိန္ဒိယနိုင်ငံတွေမှာသွားပြန်ရောင်းတော့ဆရာကန်းလောက်ဈေးရော့သွားပါတယ်သူတို့ကဒေါ်လာကိုသာအစ်စ်မှလူချင်းနေတာတကယ်တော့သူတို့မြန်မာကျပ်ငွေကြတော့မိုးရွင်းရန်ကုန်မြို့လမ်းမတွေပေါ်မှာဒရုတ်တိုက်ဆွဲလာတဲ့အတိုင်းညစ်ပတ်ပေးနေလေရဲ့လို့ရေးသားထားပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်ပြီးတော့တင်ပြခဲ့တာဖြစ်ပါရယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးမှာပ
ါဒီကနေ့တင်ပြမယ် EDN အသုံးက
Touch and Go
ဖြစ်ပါတယ်ဆာလုံးပေါင်းက T O U C H touch က T ရ A N D N က2 G O G ကသွားတာဆိုတော့စကိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပဲကတော့ T ပြီးတော့သွားတာပေါ့ဒီသုံးဆင့်သက်လာတာကရေချောင်းလောကကလို့ဆိုပါတယ်ရှေးတုန်းကတင်မောတစည်းပေါ်ကနေနောက်တစည်းကိုကုံတွေပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ပြောင်းမယ်ဆိုလို့ရှိရင်ဒီဘက်ကတင်မောနဲ့ဟိုဘက်ကတင်မောနှစ်စည်းလုံးရှင်ပြီးရကြရမှာတစည်းနဲ့တစည်းတောင်ထိလူနီးပါလို့ဆိုပါတယ်တင်မောတစည်းနဲ့နောက်တစည်းဟာကတ်နေတယ်ဆိုရင်ဘယ်လောက်အန္တရာယ်ရှိလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့်လေပြောင်းစရာရှိတာကိုပြောင်းပြီးတာနဲ့တင်မောနှစ်စည်းအများဆုံးထွက်ဖို့ကအကောင်းဆုံးအခြေအနေအန္တရာယ်အကင်းဆုံးလို့ဆိုနိုင်ပါတယ်ဒါကြောင့်မို့လို့လေတင်မောနှစ်စည်းထိပြီးတော့ထွက်တယ်ဆိုလို့ရှိရင်အသေးပဲကတော့အန္တရာယ်ရှိလာတာထီတုံးမှာလေအန်ဒီရေကဘယ်လိုဖြစ်မယ်ဆိုတာကိုကြိုပြီးမသိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် touch and go ဆိုတဲ့ idiom အသုံးကတော့အခြေအနေကဘယ်လိုရှိမှမခံမနိုင်ဘဲနဲ့တိတ်အန်ဒီရေကြီးတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was touch and go during the surgery for my sister. But thank goodness it turned out well
ခွဲဆုကုသချိန်မှာကျွန်တော်ညီမရဲ့အခြေအနေကတိတ်ကိုဆိုးရင်ရတာတခုခုလွဲသွားတာနဲ့ဒုက္ခရောက်နိုင်တာတော်ပါသေးရဲ့အားလုံးအဆင်ပြေချောချောမောမောဖြစ်သွားတာမို့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It was touch and go during the surgery for my sister but thank goodness it turned out well
အခြေအနေဟာအန္တရာယ်ရှိတယ်တခုခုလွဲသွားတာနဲ့ဒုက္ခရောက်နိုင်တယ်ဆိုရင် idiom အသုံးညာဘယ်လိုပြောမလဲ
touch and go
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီရင်တက်ဆက်တဲ့ American Indian အသုံးနှုန်း English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်တော်တာရှင်များခင်ဗျာမြန်မာနိုင်ငံကစစ်ထောင်လိုင်းမှုကြောင့်ဟောင်းဦးခင်ညွန့်ဟာသူ့ရဲ့အတိတ်လို့ရတဲ့နဲ့ပတ်သက်ပြီးတော့လက်ပြမတန့်ဖြစ်နေဟန်ရှိတယ်လို့မီဒီယာသမားတွေကသုံးသပ်နေကြပါတယ်။မီဒီယာတွေနောက်ကျောင်းပြန်မဝေဖန်တယ်လို့ပြောကြားလိုက်တာနဲ့ဆက်ဆက်ပြီးတော့မီဒီယာသမားတွေကပြောကြားလိုက်တာပါ။ဝါရင်သတင်းသမားသူလည်းဖြစ်တဲ့ဆိုင်ရေးဆရာလည်းဖြစ်ဦးကျော်ရင်မြင့်ပြီးတော့မြန်မာသတင်းတက်မကတီထောင်သူဦးမောင်မောင်မြင့်တို့နဲ့ဦးကျော်စန်းသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ
။ကျွန်တော်ဒီနေ့ဆရာတော်နှစ်ကိုထိုက်ခေါ်ဆက်သွယ်ရတဲ့အကြောင်းကတော့မြန်မာနိုင်ငံမှာအစိုးရလက်ထက်ကအရေးကြီးဆုံးတာဝန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ကမီဒီယာသမားတွေကသူ့လက်ထက်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးမေးတော့မီဒီယာတွေကိုပြောချင်တယ်နောက်ကျောင်းပြန်ပြီးမမေးပါနဲ့နောက်ကျောင်းပြန်ပြီးမဝေဖန်နဲ့ဆိုပြီးပြောတော့တာတွေ့လိုက်ရပါတယ
်ဝေဖန်ရတဲ့တဲ့မလုံးနဲ့နောက်ကျောင်းပြန်တဲ့ဟာပြောလို့မလုပ်ပါနဲ့နောက်ကျောင်းပြန်တဲ့ဟာဒီတိုင်းပြည်တိုးတက်ရင်မဟုတ်ဘူးနော်နောက်ကျောင်းပြန်တာဒီတိုင်းပြည်တိုးတက်တာမဟုတ်ဘူးဝေဖန်နေတာဝေဖန်ရတဲ့ရောင်းကိုကိုကိုအရင်ဝေဖန်ရမယ်ကိုကိုကိုဝေဖန်ပြီးတော့မှသူများကိုဝေဖန်ရအ
ဲမီဒီယာဝေဖန်ရင်းလို့ဆိုလို့ရှိရင်အန်ကျလက်ထက်တုန်းကဝေဖန်လို့မရခဲ့တဲ့အခါမှာခုလက်ထက်မှာ
နောက်ထားဒါကတော့သူစနစ်နဲ့စနစ်ချင်းမတူဘူးကွာ
အဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲ
အဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအ
ဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအ
ဲအဲအဲအ
ဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအ
ဲအဲအဲအဲအဲအဲအဟောဝေဖန်နေတာပဲလေကွာဝေဖန်နေလို့မမြင်လို့မရဘူးလေစနစ
်ပြောလိုက်ပါဟုတ်ထောက်ပြခဲ
့တာအေးနော
်ပြောင်းမှုတွေပေါ်မှာ
အရင်ကအေးမမမမအချိန်မှာဒီလိုရှိတဲ့အပေါ်မှ
ာပေါ့အမေကလည်းနှစ်ခုမှုတွေအခုထိလည်းရှိနေသေးတယ်အဲ့
ဒါဒီမဲ့အဲ့ဒါစနစ်ပေါ်မှာမူတည်တယ်ကွာ
တကယ်တော့ဒီပုဂ္ဂိုလ်ဟာစူလက်ထက်မှာစူဘာရီလုတ်ခဲ့ရဆိုတာနောက်ကျုံပြန်ပြီးရေးထားတဲ့စာအုပ်ကလည်းသူ့လုတ်ဆောင်ချက်ကိုရွှွှန်းရွှန်းဝေအောင်ညွှန်းထားတာဖြစ်ပါတယ်ခင်ဗျာသူရေးတဲ့စာအုပ်ရဲ့အမှန်မှာတော့သမိုင်းရောက်အမှန်ကိုစည်းစည်းလို့လို့ရေးတာဖြစ်တယ်လို့ဆိုရဲကောင်းတာကြီးပဲမဖြစ်နိုင်ဘူးဆိုကောင်းဒန်တွဲနေပါလိမ့်မယ်လို့ပြောပေမဲ့ဆိုတာတော့တိထားတာမတွေ့ရဘူးသူကအဲ့လိုသူရဲ့နောက်ကျောင်းကိုရေးထားပေမဲ့မီဒီယာကဒီဟာတွေကိုထောက်ပြီးမိတဲ့ခါကျတော့သူကဒေါသအမျက်ချောင်းချောင်းထပြီးတော့ တုံ့ပြန်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဆရာဦးကျော်ရင်မြင့်ရဲ့ဖြေကိုကျွန်တော်ပထမဆုံးကြားချင်တာမြန်မာနိုင်ငံထဲမှာရှိနေတဲ့သတင်းလောကကဘယ်လိုတုံ့ပြန်ပြီးပြောကြလဲခင်ဗျာဒီကိစ္စနဲ့ပတ်သက်အများရဲ့ခံစားချက်ကဘယ်လိုရှိကြပါသလဲမီဒီယာလောကက
အများရဲ့ခံစားချက်ကသူကခုရဲ့အတိတ်ကိုသူကြောက်နေလို့ကာတယ်လို့မြင်ကြပြောကြပါတယ်ဗျာအတိတ်ကအိမ်မစရှိကိုဘယ်လိုခင်ရောက်ကိုတိုင်းလဲဒါသူမက်နေသေးပါပဲနိုင်ငံတကာစစ်ကုံရုံးကိုတင်ခံမယ်ဆိုပြီးတော့တော့မှသူကနမရှင်းအတုခံထားရတယ်လို့ဆိုတော့လေသမိုင်းကိုသူသိနေပါတယ်ဒါကြောင့်မလို့သူရဲ့အတိတ်ကိုသူမိတ်ပြီးတော့မှတကားပိတ်နေတယ်လို့ကျွန်တော်တို့အဲ့ဒီလိုမြင်ပါတယ်ဗျဟိုကျွန်တော်တို့မိတ်ဆွေတွေကလည်းအဲ့ဒီလိုပဲမြင်ပါတယ
်ဥမမောင်မြင့်ခင်ဗျာဥမမောင်မြင့်ကမြန်မာပြည်ပမှာနေပေမဲ့မြန်မာနိုင်ငံရဲ့ဖြစ်ရပ်တွေမီဒီယာလောကတွေတစ်ချိန်လုံးစောင့်ကြည့်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်မြန်မာနိုင်ငံသတင်းသမက်ကကိုတည်ဆောင်ခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်ဘယ်လိုပြောလို့ပါလဲခင်ဗျာဥမမောင်မြင
့်ဟုတ်ကဲ့သူကနေကဒီနောက်ကြောင်းပြန်တဲ့ကိစ္စတွေကိုစာအုပ်ထုတ်ခဲ့တယ်သူအကြောင်းရှင်းရှင်းဝေရေးခဲ့တယ်ဒါပေမဲ့လို့ဒီခေတ်တစ်လူငယ်တွေနဲ့ခေတ်တစ်မြန်မာနိုင်ငံကလူတွေသူရဲ့နောက်ကြောင်းကိုပြန်မသိသေးခြင်းတဲ့သဘောအဲ့ဒီသဘောမျိုးသူတားနေတာကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီနေရာမှာသူ့အနေနဲ့ကျွန်တော်ထင်တယ်သတိလွတ်ခဲ့တာကတော့ဒီသမိုင်းကိုပြန်ကြည့်တယ်အတိတ်ကိုပြန်ကြည့်တယ်နောက်ကြောင်းကိုပြန်ကြည့်တယ်ဆိုတော့ဟာဒီလက်စားချေဖို့ထက်အဲ့ဒါဒီသင်္ကန်းစာယူဖို့သဘောမျိုးအဲ့ဒါရှိတဲ့လေဆိုပေအတွေးမျိုးရှိတဲ့လေဆိုတော့သူ့အနေနဲ့အဲ့ဒါသတိမထားမိဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗ
ျသူဒီလိုဒေါသတကြီးတုံ့ပြန်တာကျွန်တော်အရင်တစ်ခါလဲတွေ့ခုပါတယ်သတင်းတော့တယောက်ကပဲမိပါတယ်အမျိုးသမီးသတင်းတော့တယောက်ကအဲ့ဒီမြန်မာနိုင်ငံမှာရှီယောင်ပစ္စည်းတွေကိုပြုပြင်သွားတာနဲ့ပတ်သက်ပြီးတော့အဲ့ဒီ archaeological ရှီယောင်သူတွေကရှီတော်ကသူမိတာပညာရှင်ဆန်ဆန်မိတာဖြစ်ပါတယ်ဒီပုဂ္ဂိုလ်ကပဲဒေါသတကြီးနဲ့အလားတူတွန့်ပြန်ခဲ့ပါတယ်ဆိုအခုလည်းပဲအဲ့လိုဒေါသမျိုးကိုတွေ့နေရတော့သူကိုယ်တိုင်ကရောသူလုခဲ့တာတွေကိုဖုံးကွယ်ယုံဆက်ဆက်လာတကယ်မှန်နေတယ်လို့များထင်ပြီးတော့ဒေါသနဲ့တုံ့ပြန်နေတာလားဆိုတာလည်းကျွန်တော်စဉ်းစားမိပါတယ်ကျောက်ကျော်မြင့်ဘယ်လိုသဘောပါလဲ
သူကိုလုခဲ့တာကိုမှန်နေတယ်လို့ရှိရင်သူ့မှာစိတ်ခံစားမှုရှိကြမလို့ဘူးလေသူချစ်ချစ်နက်နက်နဲ့အာကျွန်တော်တို့ကဒီဥပမာဆိုလို့ပကံဖျားရည်ကျင်တာဆိုလို့ရှိရင်လည်းအတကယ်ကိုကြည့်စရာလေးလုခဲ့တာပါဆိုပြီးတော့သူပြောပြလို့ရတယ်ဒေါသတကြီးနဲ့တုံ့ပြန်နေဆိုတာကိုကဟိုအမှားတော့ကန်လာပဲလေအဲ့တော့သူကိုယ်ရင်ပြပါတယ်။အဲဒါသူလုပ်ခဲ့တာတွေကဒါမမှန်ဘူး။မှားတယ်ဆိုတာပြီးလို့အဲ့ဒီလိုကန်လိုက်လို့ကျွန်တော်မြင်ပါတယ်ဗျ။အ
ဲကျွန်တော်ဒီနေရာမှာဆက်ဆက် BBC World Service ကို Ukraine နိုင်ငံသမ္မတဟောင်း Viktor Yanukovych ကပထမဆုံးအချိန်နိုင်ငံခြားမီဒီယာနဲ့ interview ပေးတာတွေ့ရပါတယ်။ TV မှာတွေ့လိုက်ပါတယ်။ဒါပေမဲ့သူဟာသူ့ရဲ့မှားရင်းခဲ့တာတို့တိုင်းပြည်ရဲ့အခြေအနေဟာသူ့ကိုအပြစ်တင်နေကြတယ်။အဲ့ဒီထက်မှသူတစိတ်တေသတာဝန်ရှိတဲ့လူတယောက်ဆိုတော့သူဝန်ခံတယ်ဒါမဲ့သူရဲ့ချမ်းသာကြွယ်ဝမှုတွေမိတော့လေဒေါသတကြီးမတုံ့ပြန်ပါဘူးသူတို့ဟာအေးအေးဆေးဆေးပဲပြောတယ်ဆိုတော့ကျွန်တော်တို့စီကဒီပုဂ္ဂိုလ်လောက်တာဝန်ကြီးကြီးကိုထမ်းဆောင်ရတဲ့ပုဂ္ဂိုလ်အခုဘာသာတရားကိုလည်းလိလလိုက်စားနေလို့ဘဝရဲ့ကြံတဲ့အချိန်တောင်ဒါရင်နဲ့ပဲကုလွန်စီတော့မယ်လို့ပြောနေတဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ဒေါသတကြီးလောက်တော့တုံ့ပြန်ရသလဲအဲ့ဒါကြောင့်ကျွန်တော်ဒီမိခွန်းမိတာဖြစ်ပါတယ်သူဟာမှန်တယ်ထင်တယ်လို့သူလုခဲ့တဲ့တကယ်အမှန်တရားကိုစော်ရတယ်လို့ငါထင်နေသလားကျောက်မောင်မောင်မြင်းသဘောထားလေးသိရစေခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျတချို့ကိစ္စတွေမှာတော့သူ့ကိုယ်သူမှန်တယ်လို့ထင်ပြီးတော့ကာကွယ်တာမျိုးရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့လို့ဒီပီပီကမှလေးလေးမှလုပ်သွားတဲ့အင်တာဗျူးမှာတော့ကျွန်တော်မြင်တာကတော့သူဟာသူ့လောက်ရက်ဒီအတွက်ကိုသူတာဝန်မယူဘဲနဲ့စနစ်ကိုပုံချခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်ဟာဒီစစ်အစိုးရခေတ်ကစစ်အစိုးရရဲ့စနစ်မလို့သူလုပ်ခဲ့ရပါတယ်ဆိုတဲ့သဘောနဲ့ဟာသူ့မှာတာဝန်မရှိဘူးစနစ်မှာတာဝန်ရှိပါတယ်ဆိုတဲ့သဘောနဲ့ပုံချသွားတာကိုကျွန်တော်တို့တွေ့ရပါတယ်ဒါကိုကြည့်ချင်းအဖြစ်သူဟာဟာတချို့ကိစ္စတွေမှာသူ့ကိုယ်သူဝန်ခံရဲတဲ့ကိစ္စမျိုးရှိကောင်းရှိနိုင်ပေမဲ့လို့တချို့ကိစ္စတွေမှာတော့ဒီပခုံးဆောင်တဲ့သဘောမျိုးဒီလောက်ခဲ့တာကိုလည်းကျွန်တော်တို့အခုဆိုတင်နေရှားရှားမြင်လိုက်ရပါပြီ
အဲ့ဒါကျွန်တော်လည်းတွေးမိပါတယ်သူရေးတဲ့စာအုပ်ထဲမှာလည်းပဲကောင်းတဲ့အလုပ်ကိုဆိုရင်သူဘယ်လိုလုပ်ခဲ့ရလဲဆိုတဲ့ပုံစံမျိုးရေးတဲ့သဘောတွေ့ပြီးတော့အမှားရင်းတစုံတရာဆိုလို့ရှိရင်ဒါစုပေါင်းကောင်းဆောင်မှုဖြစ်တယ်အထက်ကမင်းကိုလိုက်နာပြီးလုပ်ရတာဖြစ်တယ်စသဖြင့်သိရပါတယ်ဆရာဦးကျော်မြင့်ပြောချင်ပါလေကိစ္စကို
သူတဖြစ်သူစာအုပ်ထဲမှာလည်းသူဖော်ပြထားပါတယ်သူစစ်အာဏာဒုတိယကြိမ်ပေးအောင်သူဘယ်လိုပြုတ်ချခဲ့တယ်ကြိုးခိုင်ခဲ့တယ်ဆိုတာသူစာအုပ်ထဲမှာလည်းသူဒီဗိုင်းရပ်စ်ဖော်ပြထားပါတယ်အဲ့ဒီတော့ဒီစစ်အာဏာသိမ်းမှုကြီးဖြစ်လာအောင်ဖန်တီးတာကသူပဲလေဟိုစနစ်မဟုတ်ဘူးအဲ့ဒီတော့ကျွန်တော်ထင်ပါတယ်ဒီသူ့အလုပ်သူတောင်းဝန်သူအမှားတွေသူသိပုံရပါတယ်ခင်ဗျ
နောက်သူစားဦးဆိုလို့သူကဘယ်လိုတည်ဆောက်ရေးလုပ်ငန်းတွေကိုလုပ်ခဲ့တာပဲတရားမှသွားခဲ့တဲ့ဒီဓာတ်ပုံတွေနဲ့ပဲရှုံးရှုံးအောင်ပြတာပါတကယ်သိရင်တော့ရွေးကောက်ပွဲရလဒ်ကိုဘာကြောင့်သူတို့မလိုက်နာခဲ့တာလဲဘာကြောင့်အာဏာမလွှဲခဲ့တာလဲ88မှာ nick ko da sana pya bwe ro nick ko da heavy handed poli ara lu at da tha in a thong pi lo naingan daga ma le phit ni da ba lockdown thru ha ba yang pitat khaya sa le so ra ne pat set pi lo ba ma sin sin lin lin pyo da le ma twei bu hma de lo yu sa han le tuk ma ma twei ba bu xiao ma myin ba pyo sia twei ba le ai kisa ne pat set pi lo yi de che le de ko
okay di tu sa ko the ma ro so so xiao jao san da pyo de lo no tu kisa ko da tu shun shun wi yang pyo twa da ko chan lo twei ya ba le naw pi lo yi ji tong chang ya le phit tat di 88ဒီတပိတ်တုံးကဟာတံပြန်တပိတ်ဆိုတဲ့ကိစ္စမှာသူဥဆောင်ပြီးတော့အင်းင်းရဲ့ဆိုတဲ့ကိစ္စမျိုးတွေဒါနဲ့ပတ်သက်ပြီးတော့လေအရေးအဝတ်တောင်သူပြောခဲ့တာကိုမတွေ့ရပါဘူးနောက်ပြီးတော့သူဟာဒီနဝတအစိုးရအဖွဲ့မှာရောနာအဖအစိုးရအဖွဲ့မှာရောအဲ့ဒါအတွင်းမှုတစ်စတာဝန်ကိုယူပြီးတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်အဖွဲ့လုံးကိုထိန်းချုပ်နိုင်တဲ့တာဝန်ကိုယူထားခဲ့တယ်ထောက်လှမ်းရ ရာတော့မှကျွန်တော်တို့မတွေ့ရပါဘူးလူများကမျောလင့်ခဲ့ကြတာကတော့သူ့စာအုပ်ထွက်လာရင်သူဟာအနည်းဆုံးတော့ဟာသူကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ကိုဟာတောင်းပန်စကားဆိုမယ်လို့လူတွေကမျောလင့်ခဲ့ပေမဲ့ဒါတွေကိုအဲ့ဒါမတွေ့ရတဲ့အပြင်သူကပြန်သူကတခံပြန်ပြီးတော့သူများကိုဆွဆွဲတဲ့ကိစ္စမျိုးတွေအဲ့ဒီစာအုပ်ထဲမှာကျွန်တော်တို့တွေ့ရပါတယ်။ကျွန်တော်ကတော့သူတော်တကယ်လို့တခုခုထုတ်ပြောလိုက်မယ်ဆိုလို့ရှိရင်ဝန်ခံတဲ့သဘောတက်ရောက်မယ်။ဝန်ခံတဲ့သဘောတက်ရောက်မယ်ဆိုလို့ရှိရင်တစ်ချိန်ချိန်မှာဒီအနာဂတ်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီစိုးရောပြောတဲ့နိုင်ငံတကာခုံရုံးမှာပဲဖြစ်ဖြစ်အဲ့ဒါသူ့ကိုအမှုစစ်တဲ့အခါမှာသူကိုယ်တိုင်ဝန်ခံခဲ့တယ်ဆိုတဲ့အချက်တွေဟာသူ့ကိုပြန်ပြီးတော့ချီနှောင်နိုင်တယ်တုံနှောင်နိုင်တယ်ဆိုတဲ့သဘောမျိုးအဲသဘောထားတာလည်းဖြစ်နိုင်ပါတယ်ခင်ဗျ။
အဲ့ဒါနဲ့ပတ်သက်ပြီးဆရာဦးကျော်ရင်မြင့်ဆရာတည်နှမလည်းဖြစ်တယ်ဆိုင်ဆရာလည်းဖြစ်တယ်ဆိုတော့ဆရာတို့စာပေအဆိုင်မှန်ကပုဂ္ဂိုလ်တွေရောဘယ်လိုသဘောထားကြပါလဲခင်ဗျာ
အဲဆမာစုကျွန်တော်တို့ကြီးပြောပြတာတော့ဝယ်ဖတ်ရတာ8000မတန်ဘူးဆိုတာပြောပြတယ်ပေါ့ခင်ဗျာဘာလို့ဆိုတော့ခုနဆရာဦးမမင်းပြောသွားတယ်လို့ပါပဲဟိုကျွန်တော်တို့ညွှန်လင်းထားတာမပါသလောက်ပဲတခုတော့ရှိပါတယ်ကျွန်တော်ဆရာဦးမမင်းကိုချက်ကြည့်ပြီးပြောတာမဟုတ်ပါဘူးအဲအဲ့ဒီစာအုပ်ထဲမှာသူလောက်ပဲလူတွေအလုံးကြုံလုခဲ့တာနဲ့ပတ်သက်ပြီးတော့ sorry ဆိုတာလောက်ကလေးတော့အရေးအယောင်လောက်ဒီရေးသွားပါတယ်အဲအဲ့ဒီ sorry ဆိုပြောလို့လောက်နေပြန်သူကပြီးသွားပြီလို့တောင်းဝန်ကျေးပြီလို့ခင်လာတော့မသိဘူးအဲ့ဒါလေးတစ်ချက်တော့တွေးမိပါတယ်ဗျာဟိုလူကြီးပြောလို့ရှင်တော့ညှို့လင့်ထားတာနဲ့သူ့စာအုပ်ကတခြားစီပါပဲသူ့နာမည်ရောင်းစားတာလို့ပဲလူတွေကပြောကြပါတယ်သူ့စာအုပ်ကြီးနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ကျွန်တော်ပြန်ပြောလို့ရှင်သူ့စာအုပ်ကြီးကိုသူရေးတယ်လို့မထင်ကြပါဘူးတယောက်ယောက်ကရေးပေးရတယ်လို့ဟုတ်ကြတယ်ပေါ့ဒီလိုရေးပြတယ်လို့လည်းကျွန်တော်တို့လောကမှာတော့ပြောတဲ့သူတွေရှိတာပေါ့ထားပါတော့ဒါအရင်ကြည့်ပါဦးအဲဒီစာအုပ်ရေးပြတဲ့သူကသူ့အကြိုက်တွေပဲရေးပြရတယ်သူမကြားရင်ဝန်မခံရင်ပြောရတာတွေကိုခြံထားရတယ်လို့လည်းထင်ပါတယ်လူရင်းပြန်ပြောလို့ရှင်တော့ချက်မမမြင်နေကျွန်တော်သဘောတူပါတယ်သူတရေဘောကြောင့်လည်းဒီစာအုပ်ကြီးလည်းပေါ်လွင်တယ်အခုသူပြောနေတာတွေလည်းပေါ်လွင်တယ်လို့မြင်ပါတယ်
ဒါပေမဲ့အခုနိုင်ငံတကာမှာတောင်အာဖရိက trend လို့ပေါ့ truth and reconciliation အပန်တရားဖော်ထုတ်ပြီးတော့ပြန်လည်သိမြင်ရေးလုပ်နေကြတာပဲဒီမြန်မာနိုင်ငံမှာအင်အားကြီးရဲ့အတိုက်ခံပိုင်းကလည်းလူစကားမျိုးပဲပြောနေကြတာပဲဆရာဦးကျော်ရင
်အဲခုပါတဲ့ခင်ဗျာဟိုလောသစ်ကြီးပဲဆိုတော့ဒေါက်တာကြီးကအတိတ်ကိုသူတင်မုန်းချင်နေပြန်ပြီးတော့မပွားဘူးဆိုတာသူအကြင်ကြီးပြောနေတာဒါပေမဲ့ကိုကိုသိနေနိုင်မရင်ဆိုတူလိုပဲတချို့ဘုရုပ်ကြီးတွေကအဲ့ဒါကိုမယုံရဲဘူးထင်တယ်သူတို့သိနေပဲနိုင်နေသလားမသိဘူးအမှန်တကယ်ကတော့အဲ့ဒီနောက်ကဟာတွေကိုပြန်ပြီးတော့မှစင်မုန်းချီပြီးတော့မှရှေ့ကိုဆက်သွားတဲ့စိတ်ဓာတ်တွေကိုဘုရုပ်ကြီးတွေရောတက်ခံတွေရောထားနိုင်ရင်တော့တိုင်းပြည်ကရွေ့မယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးပြောလိုတာကတော့အဲ့မိရဲ့အမျိုးသမီးသတင်းထောက်နှုတ်ကိုကျွန်တော်ချီးကျူးလိုပါတယ်သူတို့ဟာတစ်ဖက်ကဒေါသတကြီးဘလောက်တုံ့ပြန်နေပေမဲ့သူတို့ဟာသူတို့မိကျင်တဲ့မိခွန်းကိုတက်တက်မမဆက်ပြီးမိသွားနိုင်တယ်ဆရာဥမ္မောင်မင်းသဘောထားဘယ်လိုမြင်ပါလဲအဲ့မျိုးသူည
ာဟုတ်ပါတယ်ခင်ဗျာကျွန်တော်လည်းအင်မတန်ဟောပြီးတော့အင်မတန်လေးစားမိပါတယ်ခင်ဗျာဒါကြောင့်လည်းဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာသတင်းလောကကိုဖိနှိပ်ထားတာနေပေါင်းအဲ့တလောက်ကြာခဲ့သည့်တိုင်အောင်အခုလိုမျိုးဟာတတ်တိရှိတဲ့သတင်းသမားတွေအဲ့ကုအလုပ်ကိုစီအေးနဲ့လုပ်နိုင်တဲ့သတင်းသမားတွေရှိတယ်ဆိုတော့ကျွန်တော်တို့မီဒီယာလောကအတွက်တော့အားရစရာလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရောက်ကြရင်မြတ်ချက်လေးပြောပါဦးခင်ဗျာ
ကျွန်တော်လည်းအတူတူပါပဲအထူးသဖြင့်ကျွန်တော်တို့မြန်မာသတင်းလောကမှာလူငယ်သတင်းသမားတွေအခုအများကြီးနေရာတွေယူလာတယ်လူတွေလှုပ်လာတယ်အဲ့ဒီအချိန်မှမှတကအမျိုးသမီးလေးပို့ပြီးတော့ဖြူချွန်တယ်ပို့ပြီးတော့ကြိုးစားတယ်ပို့ပြီးတော်ကြတယ်ပြီးတော့ပို့ပြီးတော့လည်းသတိမွေးပြီးလုပ်နေပြပါတယ်အဲ့တော့ကျွန်တော်လူငယ်တွေအားလုံးအမျိုးသမီးရောမျိုးသားရောကိုလည်းအတိအမှတ်ကြည့်တယ်ချီးကျူးတယ်လေးစားတယ်သူတို့ပြန်အမျိုးသမီးလူငယ်တွေလည်းတော့ပြီးပို့ပြီးလေးစားချီးကျူးတယ်ဆိုတာလေးပြောချင်ပါတယ
်မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာပါခင်ဗျအခုတော့သူယုံကြည်ရအစီအစဉ်ကို တင်ဆက်ပေးပါတော့မယ်အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့မြန်မာနိုင်ငံမှာလူငယ်ဖွံ့ဖြိုးတိုးတက်ရေးအလုပ်တွေလုပ်နေတဲ့မတ်တင်စာရှွန်းလက်ကသူဘာလို့ယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်သမားကဟောင်းဆက်နှစ်ခုနှစ်ကဆင်းပါခဲ့တဲ့အငယ်လုံးဆိုင်ရာလူငယ်တစ်စုံဆွေးနွေးပွဲမှာလူငယ်တွေရဲ့သုံးဖက်ဆန့်နဲ့ထွက်ရှိလာတဲ့အမျိုးသားလူငယ်ကွန်ဖရင့်ရဲ့ National Coordinator ပေါ့နော်ဆိုတော့ UNU အနေနဲ့အခုလက်ရှိမှာတာဝန်ထမ်းဆောင်ရဲ့အဲ့လိုပဲလူငယ်နဲ့ဆက်ဆိုင်ရဲ့ထားသောလူငယ်ဆောင်တာတွေလည်းဒီမှာဆက်တဲ့ကြောတော့နဲ့တာဝန်ဖြစ်ပါတယ်ဥပမာဆိုရင်ဒီမတားသေးခင်ကဖြစ်ပါခဲ့တဲ့ဒီအမျိုးသားပညာရေးဥပဒေနဲ့အတက်ပြီးတော့လူငယ်အဖွဲ့အစည်းတွေပေါ့နော်။ကျောင်းသားသမဂ္ဂတွေနဲ့ပူးပေါင်းမိတဲ့အခါမှာလိုအပ်တဲ့အာထောက်ပံ့ကူညီမှုတွေ။နောက်သူတို့ရဲ့လူမျိုးရေးအတွက်ကိုကျမတို့ဒီဘက်ကဆော့ပေါ့နော်။ဆော့လုံဆောင်မှုတွေကိုကျမတို့တက်နိုင်တွေ့ကျမတို့လူငယ်အဖွဲ့တွေစုစည်းပြီးလုပ်ဆောင်မှုရှိခဲ့တယ်။နောက်အကြမ်းမဖက်တဲ့ campaign တွေနောက်ဒီအာဘာသာပေါင်းစုံယူနီတီမှုအတွက်ပေါ့နော်။ဒီ My Friends တွေလူငယ်ရေးရာဆိုင်ရာ campaign တွေလည်းကျမတို့ဦးဆောင်ပြီးဆက်စင်တာတွေရှိပါတယ်။ဒါအပြင်ကိုဒီလူငယ်ရေးရာသူတို့ရဲ့အခွင့်အရေးနဲ့သူတို့ရဲ့ကူပေါင်းပါဝင်မှုကိုမြင့်တင်နိုင်တဲ့လူငယ်ဖိုရမ်တွေကိုကျွန်တော်တိုင်းနဲ့ဒီနယ်အသီးသီးမှာပေါ်ပေါက်လာဖို့အတွက်ကိုပါဝင်ကြည့်ပေးတယ်။အဓိကကကျွန်မဒီလိုလုပ်ငန်းတွေဘာကြောင့်လုပ်နိုင်လုပ်ခဲ့ရလဲဆိုတော့ကျွန်မအသက်20အရွယ်ပေါ့နော်။ဒီကမ္ဘောဒီးယားနိုင်ငံမှာစစ်ပါခဲ့တဲ့အာဆီယံလူငယ်ဖိုရမ်ကိုတက်ရောက်ခွင့်ရခဲ့တယ်။နိုင်ငံတကာဆော့ဆော့ပြောရဲ10နိုင်ငံလူငယ်တွေကသူကလူငယ်တွေငါတို့ကအသက်35နှစ်အောက်လူငယ်တွေကစိတ်ကိုနိုင်ငံတစ်ခုဒီခွင့်ပြုတတ်မှုအတွက်ကိုငါတို့တွေကအရေးပါတဲ့အခမ်းအနားမှာပါဝင်နေလူငယ်တွေကအနာဂတ်ရဲ့လူကြီးအနာဂတ်မှာခေါင်းဆောင်ဖြစ်လာမယ်လို့ပြောကြတယ်ဒါပေမဲ့ငါတို့ကခေါင်းဆောင်အနာဂတ်မှာမဖြစ်တာမဟုတ်ဘူးလက်ရှိအချိန်ဒီမှာလည်းငါတို့ကခေါင်းဆောင်ဖြစ်တယ်ငါတို့တွေကလက်ရှိအချိန်ဒီမှာကိုယ့်ကိုယ်ကိုဦးဆောင်ပြီးတဲ့အခါမှာဒီအပြောင်းအလဲကိုဖော်ဆောင်လို့ရတယ်ဆိုတဲ့အတွေးခေါ်မျိုးတွေကတမကောင်းတွေမှာပြန်ဝင်လာခဲ့ဆိုတော့အဲ့ရနေပြန်လာတဲ့အချိန်မှာသမဘောမှာတစ်ခါမှမမျော်လင့်ထားခဲ့တဲ့ဒီနိုင်ငံလုံးဆိုင်ရာလူငယ်ဖိုရမ်ကိုဥဆောင်ကျင်းပတဲ့ဥဆောင်တဲ့ကော်မတီမှာအဓိကအတော်ဝင်ရှိသူအနေနဲ့ပါဝင်နိုင်ခွင့်ရခဲ့တယ်ပေါ့နော်ဆိုတော့ဒီအချက်လက်တွေကအဲ့မှာကျွန်မကဒီနိုင်ငံတကာနိုင်ငံတကာကလူငယ်တွေနဲ့လည်းတွေ့ဆုံရင်းနှီးခွင့်ရခဲ့တယ်လို့အဲဒီမြန်မာနိုင်ငံတွေမှာရှိနေတဲ့တိုင်းနဲ့ပြည်နယ်14ခုကလူငယ်တွေရဲ့သူတို့ရဲ့အခက်အခဲတွေနောက်သူတို့ရဲ့အတွေ့အကြုံတွေကျွန်မအသာတည်ခွင့်ရခဲ့တဲ့အချိန်မှာအရေးကြီးဆုံးကဘာလို့တွေ့လဲဆိုတော့ကျွန်မတို့လူငယ်အချင်းချင်းကြားထဲမှာပို့ပြီးတော့စကားပြောဆိုမှုလိုတယ်အချင်းချင်းနားထောင်ဖို့လိုတယ်ပြီးတော့အချင်းချင်းဖလှယ်ဖို့လိုတယ်ဆိုတော့ပို့ပြီးတော့မြင်လာရပါတယ်ဆိုတော့ကချင်မှာရှိနေတဲ့ကျွန်တော်တငယ်ချင်းတွေကဗမာတိုင်းသားတွေကိုမုန်းနေအဲ့လိုပဲကင်မှာရှိနေတဲ့တိုင်းသားတွေရဲ့လက်ရှိခြေကိုကျွန်တော်မသိနေပါဘူးဆိုတော့ဒီမြန်မာနိုင်ငံမှာလက်ရှိမှာဒီလူငယ်ရေးဆိုင်ရာပဏိပခါတွေလည်းဖြစ်နေရတယ်လေကျွန်တော်တုံရတဲ့အခါမှာလူငယ်တွေရဲ့အခြေအနေတွေကိုကျွန်တော်ပြန်ပြီးတော့အခြေအနေတုံးသက်ကြည့်တဲ့ခါမှာစိုးစိုးဝါးဝါပါပဲကျမတို့ကနှစ်ပေါင်း20ကြာကြာအောင်ကျမတို့ကအဲဟိုဥပ္ပခါပြုခင်ရတယ်ကျမတို့ရဲ့အခွင့်အရေးဆိုတာဟိုနောက်မှာစနေရီကမှစစပြောတဲ့အာဆီယံ10နိုင်ငံမှာတော့မှလူငယ်ရေးရာဝန်ကြီးဌာနတွေရှိတယ်လူငယ်ရေးရာ policy တွေရှိတယ်လူငယ်ရေးရာဌာနတွေရှိတယ်သူတို့နိုင်ငံကသူတို့နိုင်ငံရဲ့လူငယ်တွေကိုသူတို့ဘယ်လိုမျိုးမြင်ကျင်တယ်လဲဆိုတဲ့ vision အမြင်တွေလည်းသူတို့နိုင်ငံကထားမှတ်ထားတယ်အဲ့ဒါတွေကကျွန်တော်လုံဆောင်တဲ့အချက်တွေဆိုတော့ပို့ပြီးတော့မြင်လာရတယ်။အခုလက်ရှိအချိန်ဒီမှာကျွန်တော်မဲဆင်းစစ်ဆေးတဲ့အခါမှာအခက်အခဲတွေအများကြီးရှိနေတယ်။မဲဆင်းမှာအမှားယွင်းတွေအများကြီးရှိတယ်။ဒါတွေကပြောရမယ်ဆိုရင်နှစ်ပေါင်းများစွာကြာအောင်ကျွန်တော်ဒီနိုင်ငံရေးကိစ္စကိုလူငယ်တွေကလည်းတချို့များသောအဖြစ်ပေါ့နော်လူငယ်တွေနောက်လူကြီးတွေကနိုင်ငံရေးနဲ့ဆိုင်တာကိုစိတ်မဝင်စားခဲ့ကြဘူး။သူတို့ရဲ့ခံစားမဟုတ်ဘူး။သူတို့ကလဲပြလိုက်တော့ဒါတွေပြင်ပြင်ကြောင်းလဲသွားမှလည်းဒါတွေကြောင်းလဲသွားမှလည်းဆိုအတွေးအမြင်တွေကိုကျွန်တော်လူငယ်တွေကဥဆောင်ပြီးတော့ဒါကိုကြောင်းလဲပေးရမယ်။ဆိုလူငယ်တွေကနေလဲဆင်းသွားကြည့်ဖို့ဥဆောင်နိုင်တဲ့ခံစားနာကိုပေါင်ဝင်လို့ရတယ်။ဒါအပြင်ဒီရွေးကောက်ပွဲပြုလုပ်တဲ့အခါကျရင်လည်းကျွန်တော်တို့ကလူငယ်တွေအနေနဲ့ watch dog ကျွန်တော်တို့ဒီရွေးကောက်ပွဲကိုလေ့လာစောင့်သုံးသပ်တဲ့လူတွေအနေနဲ့ကျွန်တော်တို့ရှိတဲ့နဲ့ဒီရွေးကောက်ပွဲမှာကျွန်တော်တို့တစ်သက်တစ်တော့နဲ့ပူးပေါင်းပါဝင်စေချင်ပါတယ်။နိုင်ငံသားတယောက်အနေနဲ့လဲပေးဖို့တောင်းဝင်ရှိတယ်ဆိုတာကိုကျွန်တော်လူငယ်ရမယ်လူငယ်ချင်းချင်းကိုပြန်လဲပြောပြစေချင်တယ်ပေါ့နော
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါရခင်ဗျာ။ဒေါက်တာရှင်များခင်ဗျာ။ VOA American အတန်ရဲ့ကြာတာပတိနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့ဒီသချင်းတောင်းကျင်တယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျန်းဖတ်ဆွမ်းရောက်ဝါဒကြီးထွားလာတာဟာအနေရှိပြီးမတည်ငြိမ်မှုဖြစ်စဉ်ကြီးဖြစ်ပါတယ်။လူကျင်ဝတ်နိုင်ငံရေးနဲ့စီးပွားရေးထိုးတက်မှုတွေကိုချိမ့်ချောက်နေတဲ့ခေတ်နောက်ပြန်ဆွဲတဲ့အမြင်တွေနဲ့ရက်စက်ကြမ်းကြုတ်မှုတွေကိုကမ္ဘာကြီးအနေနဲ့စူပေါင်းအဖြေရှာနိုင်ဖို့ကအခြေခံလိုအပ်ချက်ဖြစ်တယ်လို့ရသားလုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံကြားရေးဝန်ကြီးဆာရာစီဝေါ်ကပြောပါတယ်။လက်ရှိဖြစ်နေတဲ့အကျန်းဖတ်ဆွမ်းရောက်ဝါဒကိုမိမိတို့ဆက်လက်ရင်ဆိုင်နေရတာနဲ့မျှစီးရပြန်လဲဖွဲ့စည်းတာတွေဥတီကျပြောင်းတာတွေလို့စီးရနောက်ပြန်ဆုတ်သွားတဲ့အခါမှာအကျန်းဖတ်အဖွဲ့တွေဟာမကြာခဏဆုတ်လို့တုံ့ပြန်တတ်တာကိုအတိမတ်ပြုဖို့လိုပါတယ်။ရေရှည်မှာအကျန်းဖတ်မှုတွေပြန့်နှံ့မသွားအောင်တားဆီးတဲ့အနေနဲ့အကျန်းဖတ်ဆွမ်းရဝါရပြန့်နှံ့အောင်အထောက်အကူပေးနေတဲ့အခြေခံသဘောထားတွေနဲ့အခြေအနေတွေကိုဖြေရှင်းဖို့မိမိတို့ရဲ့စစ်တပ်တွေရဲတပ်ဖွဲ့တွေနဲ့ထောက်လှမ်းရေးနှီးစနစ်တွေကိုချဉ်းကပ်မှုအစ်စ်တွေနဲ့ဖြေစည်းပေးသွားမှာဖြစ်ပါတယ်။တနည်းပြောရရင်အကျန်းဖတ်ဆွမ်းရဝါရမှာပြန့်နှံ့အောင်တားဆီးဖို့ကာကွယ်တဲ့နည်းလမ်းတွေလိုအပ်ပါတယ်။ဒီလိုတားဆီးနိုင်ဖို့အတွက်အကျန်းဖတ်အဖွဲ့ကိုဝင်ဖို့အတွက်ဘယ်ယာတွေကလုံစော်ပေးနေသလဲဆိုတာကိုနားလည်အောင်လုပ်ဖို့လိုပါတယ်။ကိုလုံခြုံမှုမရှိတာကိုဘာသာကိုယက်တီဖို့မလုံနိုင်တာဒါမှမဟုတ်မိသားစုရဲ့ယက်တီမှုအတွက်မထောက်ပံ့နိုင်တာတွေကအကျန်းဖတ်အဖွဲ့ကိုဝင်အောင်လုံစော်တဲ့အရာတွေထဲမှာပါတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်။သို့တော်လည်းလူတွေရဲ့အခြေခံလိုအပ်ချက်တွေပြည့်မီတည်တိုင်အောင်လူမှုရေးအရာတော်၎င်းနိုင်ငံရေးအရာတော်၎င်းခွဲခြားဆက်ဆံခံရတာတွေကပိုပြီးအလေးပေးတန်ဖိုးထားမှုနဲ့ဤမှန်းချက်တွေလိုလူတွေရဲ့ပိုပြီးအဆင့်မြင့်တဲ့လိုအပ်ချက်တွေကိုထိခိုက်စေပါတယ်။နိုင်ငံရေးအရအမှန်တကယ်နစ်နာစေတဲ့အချက်တွေနဲ့စိတ်ကူးတွေကလည်းအကျန်းဖတ်အဖွဲ့တွေမှာပါလာအောင်တွန်းပို့နိုင်တဲ့အဓိကအချက်တွေဖြစ်ပါတယ်။အကျန်းဖတ်အစွန်းရောက်အဖွဲ့တွေဟာမတူညီတဲ့နစ်နာမှုတွေပေါ်မှာကြက်စားနေကြတာကြောင့်လူမှုအဖွဲ့စည်းတစ်ခုလုံးကိုချဉ်ကပ်ဖို့ကအကျန်းဖတ်မှုတွေမှာပြန့်နှံ့အောင်ကာကွယ်ဖို့အတွက်အဓိကကြပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အကျန်းဖတ်ဝါဒကိုရင်ဆိုင်ဖို့ကျွန်တော်တို့ရဲ့ချင်းကပ်မှုတွေကိုဆက်ပြီးချဲ့ထွင်သွားမှာဖြစ်ပါတယ်။အဲဒီမှာလူတူးချင်းစီနဲ့လူမှုအဖွဲ့အစည်းကိုအကျန်းဖတ်ဆွမ်းရောက်ဝါဒကနေကာကွယ်တာတွေကိုပို့ပြီးအလေးပေးလှုပ်ဆောင်တာတွေထည့်သွင်းသွားဖို့လိုအပ်ပါတယ်။ဒါကဘာကိုဆိုလိုသလဲဆိုတော့အစိုးရအနေနဲ့အတိုက်ခံသဘောထားတွေနဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုခွင့်ပြုပြီးတော့လူခွင့်ရေးကိုလေးစားလိုက်နာဖို့ဖြစ်ပါတယ်။အဲ့လိုလှုပ်လှိုက်ခြင်းအပြင်အမှန်တကယ်ခွဲခြားဆက်ဆံခံရတဲ့နေရာတွေရောခွဲခြားဆက်ဆံတယ်လို့ယူဆနေကြတာတွေကိုပါရောကြသွားနိုင်တယ်လို့လူမှုအဖွဲ့အစည်းတွေအနေနဲ့လည်းသူတို့ရဲ့ဆန္ဒသဘောထားတွေကိုပါရှာဖွေတွေ့ရှိလာနိုင်မှာဖြစ်ပါတယ်။ပြည်သူတွေကိုကာကွယ်ပေးဖို့လုံခြုံရေးတပ်ဖွဲ့တွေကိုတင်နန်းပေးတာပညာရေးကတဆင့်လူငယ်တွေအတွက်အခွင့်အလမ်းတွေဖန်တီးပေးဖို့အတွက်လူမှုအဖွဲ့အစည်းတွေကိုအထောက်အကူပေးတာဝန်ဆောင်မှုအစီအစဉ်တွေတင်ကြားရေးအစီအစဉ်တွေစီးပွားရေးအခွင့်အလမ်းတွေချဲ့ထွင်ဖို့စီးပွားရေးလုပ်ငန်းတွေနဲ့အကျိုးဆောင်ရွက်တာတွေအပါအဝင်အကျန်းဖတ်သမားတွေရဲ့ဝါဒဖြန့်ချီမှုတွေကိုစိန်ခေါ်ဖို့ပါသာရေးခေါင်းဆောင်တွေရဲ့အတန်တွေပို့ပြီးကြေကြေလောင်လောင်ထွက်လာအောင်လုပ်ပေးတာတွေပါဝင်ပါတယ်။နိုင်ငံအများပြားမှာအကျန်းဖတ်ဆွမ်းရောက်ဝါဒကိုကာကွယ်တဲ့နေရာမှာပြည်ပအကူအညီတွေကအရေးပါတဲ့အခမ်းကဏ္ဍမှာပါဝင်နိုင်တယ်လို့ပဲနိုင်ငံတကာနဲ့ဒေသရင်းဗန္ဓာရေးအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကကဏ္ဍတွေကလည်းပါဝင်နိုင်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းတွေနဲ့အကျန်းဖတ်ဆွမ်းရောက်ဝါဒကိုထိထိရောက်ရောက်ရင်ဆိုင်ပြီးကာကွယ်နိုင်ဖို့အတွက်ဆိုရင်ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေကသာလှုပ်ဆောင်သွားနိုင်မှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။အခုနားဆင်ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဦးကျော်စံတာကတစ်ထည့်ကြီးညာပေးပါလိမ့်မယ်
။အမေရိကန်ဒီဇိုင်းအမေရိကန်ဒဇာခံတွေလွတ်မြောက်ရေးအတွက်ပြန်ပေးသမားတွေနဲ့စစ်ဆေးဖို့ဒါမှမဟုတ်ပြန်ပေးငွေပေးပြီးဒဇာခံပြန်ရွေးဖို့ကြိုးစားတဲ့မိသားစုတွေကိုရာဇဝတ်မှုနဲ့အရေးယူရမှာမဟုတ်ဘူးလို့သမ္မတဥဘာမာကပြောကြားလိုက်ပါတယ်။ Boston မှာသာအပြစ်ပြန်ပွဲဘုံခွဲတိုက်ခတ်ခဲ့သူ Zulkha Zanayev ကို2013ခုနှစ်ကသူ့ရဲ့ပြစ်မှုတွေအတွက် jury အဖွဲ့ထောက်ခံတင်ပြခြင်းအတိုင်းတရားသူကြီးကစီရင်သေဒဏ်စီရင်လိုက်ပါတယ်ခင်ဗျာ
။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နဲ့ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Eltayet Elbuzer ဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်နေကြကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.